Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2019ခုနှစ်နိုဝင်ဘာလ9ရက်စက်တာပရိနေမနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Light to Meter 32 40 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကပါဓာတ်ရိုက်ထုတ်လင်းပေးနေပါပြီခင်ဗျာကျွန်တော်ရဲမင်းထွန်းပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ဗျာခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မျိုးတင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါသမရထရမ်ကိုတရားဆက်ဆိုရေးစုံစမ်းစစ်ဆေးမှုရဲ့ကြားနာထွက်ဆိုပွဲတွေကိုလာမယ့်သတင်းဘက်ကစာပြီးအများပြည်သူတိုက်ရိုက်သိရှိခွင့်ရတာမှာဖြစ်ပါတယ်အမေရိကန်ကဂျက်တိုက်လေရင်မရောင်းရင်ရုရှားစီကဝယ်မဲလို့တူရကီသမရကပြောထားပါတယ်အမေရိကန်တရုတ်သမရနှုတ်ဦးကြောင့်ကုန်သွယ်ဆိုင်ရာယာယီသဘောတူညီချက်ကိုဒီဇင်ဘာလမှာမှအစောဆုံးလက်မှတ်ထိုးနိုင်ဖို့ရှိပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
ဒီလိုထိတ်တန့်ရသတင်းတွေအပြင်နားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့
ဒါကြောင့်နောင်ကလေးចောင်းသားတွေជីណတ်အောင်အလူမနိုင်တွေជីណတ်အောင်အထိကိတ်နေဆုံးဖြစ်အောင်လုပ်ပြီးတော့ကျွန်တော်တို့ကစဉ်းစားထားတယ်ပေါ့ကွန်ပီနဲ့ပဲဆုံးဖြတ်ပေးပါလိမ့်မယ်
။ရန်ကုန်တက္ကသိုလ်ပတ်လန်းဖောက်လုံမဲ့ကိစ္စပြည်သူ့လွတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်ယောင်နဲ့မေးမြန်းခံပါ။သတင်းတွေအပြည့်ကြားနားဆင်ကြရပါမယ်။ဒီသတင်းနဲ့အတူသမ္မတ Trump ရဲ့အဆိုအရကအာဆီယံထိပ်သီးအစည်းအဝေးကိုစစ်နေကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကဆေးလုတ်ခဲ့မှုအပေါ်စိုးရိမ်ပူပန်နေမှုအီရတ်မှာဆန္ဒပြသူတွေကကာဘလာမြို့ကအီရန်ကောင်စစ်ဝင်ရုံးကိုလည်းမိတင်ရှိုးတဲ့အကြောင်းစတဲ့သတင်းလာတွေကနားဆင်ကြရပါမယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာရေးသုံးသပ်ချက်မြန်မာလူထုနဲ့ကျန်းမာရေးဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းနားဆင်ကြရပါမယ်အခုတော့ခြားတာပရိနေမနေ့ဖက်နောက်ဆုံးရနိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါမယ်ခင်ဗျာ
သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတာမှာနောက်သတင်းဘက်ကစပြီးအဓိကတက်သည့်ထွက်ဆိုချက်တွေကိုအမေရိကန်လူထုတိုက်ရိုက်ကြားမြင်သိရှိခွင့်ရတော့မယ်လို့အောက်လွတ်တော်ထောက်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌကဥက္ကဋ္ဌဒီမိုကရက်တော်မတ်အဒမ်ရှစ်ကပြောပါတယ်ဒီမိုကရက်တွေဥဆောင်လုပ်နေတဲ့သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုကိုဗိုလ်ဒူးနေကဆက်လုပ်ပြီးနိုင်ငံခြားရေးဌာနနိုင်ငံရေးကိစ္စရပ်များဆိုင်ရာအမြဲတမ်းအတွင်းဝန်ဒေးဗစ်ဟီလ်ထွက်ဆိုပါတယ်ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးမရီယိုဗနိုဗစ်ကိုပြီးခဲ့တဲ့မေလကရုတ်တရက်တာဝန်ကနေဖယ်ရှားလိုက်တာကိုနိုင်ငံရေးဌာနကဘာကြောင့်ဝင်ပြီးအကာအကွယ်မပေးခဲ့တယ်လဲဆိုတာနဲ့ဆိုင်တဲ့မေးခွန်းတွေကိုမစ္စတာဟီလ်ဖြေခဲ့ရမယ်လို့ခန့်မှန်းကြပါတယ်။အမြဲတမ်းတွန်းဝန်ဒေးဗစ်ဟီလ်ထွက်ဆိုပွဲကိုထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကခေတ္တနာပြီးအများပြည်သူတိုက်ရိုက်တီးခွင့်ရမယ်ကြားနာပွဲတွေနောက်သတင်းမှမှစလုပ်မယ်ဆိုတာကိုကြေညာတာပါ။အဲဒီကြားနာပွဲတွေကိုယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဝီလျံထေလာဒုလက်ထောက်နိုင်ငံရေးဝန်ကြီးဂျော့ချ်ကန့်ပမ်မတီဟောင်းယိုဗနိုဗစ်တို့ရဲ့ထွက်ဆိုပွဲတွေနဲ့စမှာဖြစ်ပါတယ်။ဒီတန်တမန်သုံးစလုံးဟာတကယ်ပဲထွက်ဆိုတာတွေလုပ်ထားပြီးသားပါ။ယူကရိန်းအနေနဲ့သမ္မတထရမ့်တောင်းဆိုတဲ့အတိုင်းနိုင်ငံရေးပြောကပါတဲ့စုစည်းစစ်ဆေးရာတွေကိုလုပ်မယ်လို့လူသိရှင်များကြေညာမှယူကရိန်းကိုအမေရိကန်ရဲ့လုံခြုံရေးဆိုင်ရာအကူအညီပေးမယ်ဆိုတဲ့ပြောဆိုချက်မျိုးရှိခဲ့တယ်ဆိုတာအဲ့ဒီတန်တမန်တွေရဲ့ထွက်ဆိုချက်တွေမှာအရေးအမွဲ့ပါထားပြီးဖြစ်ပါတယ်
။အီရန်နိုင်ငံဖော်ဒိုမြောက်နျူကလ িয়ার ဓာတ်ပေါင်းပုံမှာရှိတဲ့ဗဟိုခွာသုံးဆက်တွေတဲကိုရေဒီယိုတက်တိကျယူရေနီယမ်ဓာတ်ငွေထည့်သွင်းမှုကိုစက်တပရီနေမှာစတင်တော့မှာဖြစ်ကြောင်းအီရန်အနုမျိုးစွမ်းရင်အဖွဲ့ EOI ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအီရန်နိုင်ငံတက်စတင်တင်မှာဖော်ပြထားပါတယ်ပြင်ဆင်မှုတွေအားလုံးအောင်မြင်ခဲ့တဲ့အတွက်ခုလိုဗဟိုခွာသုံးဆက်တဲ့ယူရေနီယမ်ဓာတ်ငွေထည့်သွင်းမှုကိုကုလသမဂ္ဂနျူကလ িয়ার စောင့်ကြည့်စစ်ဆေးသူတွေရဲ့ကြီးကြပ်မှုနဲ့လှုပ်ဆောင်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရရှိထားတဲ့2015အီရန်နျူကလ িয়ার သဘောတူညီချက်အရဖော်ဒိုနျူကလ িয়ার ဓာတ်ပေါင်းပုံမှာနျူကလ িয়ার နဲ့ပတ်သက်တဲ့ထုတ်လုပ်မှုကိုတားမြစ်ထားတာပါသို့တော့တောင်တန်းဒေသတွေမှာတိဆောက်ထားတဲ့ဖာဒိုနျူကလ িয়ার ဓာတ်ပေါင်းဖို့ကိုအရင်ကကန့်သတ်မှုချမှတ်ထားရကနေသူတည်တနာအတွက်အသုံးပြုခွင့်ပေးလိုက်ပါပြီ။ဒီလုပ်ငန်းစဉ်အတွက်အချိန်ပေးရမှာဖြစ်ပြီးယူရေနီယမ်တန့်စင်မှုအဆင့် 4.5 ရာခိုင်နှုန်းရောက်မဲ့စနေနေ့မှာတော့ IAEA နိုင်ငံတကာအနုမြင့်စွမ်းအင်အေဂျင်စီကစစ်ဆေးမှုတွေနောက်တစ်ခါလာရောက်ပြီးစစ်ဆေးမှာဖြစ်ကြောင်း AEOI ပြောခွင့်ရဘာရုစ်ကမာဗန်ဒီကအီရန်အစိုးရရုပ်သံသတင်းဌာနကိုပြောပါတယ်အနည်းငယ်ဘုံထုတ်လုပ်မယ်ဆိုရင်တော့တန့်စင်မှုပမာဏဟာ90ရာခိုင်နှုန်းရှိရမှာလည်းဖြစ်ပါတယ
်အဓိကကြတဲ့တိုက်လေယာဉ်အမျိုးအစားတစ်ခုကိုတူရကီကိုရောင်းမဲ့အစီအစဉ်အမေရိကန်ကပိတ်ပင်ထားတာမယုံသေးဘူးဆိုရင်ရုရှားနဲ့စစ်ဖက်ဆက်ဆံရေးဘိုးဘီတိုးမြင့်မယ်လို့တူရကီသမ္မတရီချစ်တိုင်အာရူဘန်ကချိန်ချောက်ပြောဆိုထားပါတယ်သမ္မတအာရူဘန်နဲ့သမ္မတဒေါ်နယ်ထရမ့်တို့နောက်သတင်းဖတ်အတွင်တွေ့ဆုံမှုအစီအစဉ်ထားချိန်မှာပဲအခုလိုသတိပေးချက်ထွက်လာတာပါရုရှားလို့နောက်ဆုံးပေါ် SU-35 ဘုံးကျဲတိုက်လေယာဉ်ကိုဝယ်ယူဖို့တူရကီကစီစဉ်ထားပါတယ်။ရုရှားလို့ S-400 ဒုံးကျည်စနစ်ကိုတူရကီကဝယ်လိုက်တာကြောင့်အနောက်မှာမိနိုင်ငံတွေကြားသတိထားเสียဖြစ်ခဲ့ရပြီးသားပါ။အ S400 ဝယ်တုန်းကဘယ်သူစီကမှခွင့်ပြုချက်မတောင်းခဲ့တဲ့အကြောင်းနဲ့အခု SU35 ဘုံကျဲတိုက်လျင်ဝယ်ဖို့ဆုံးဖြတ်မယ်ဆိုရင်လည်းဝယ်မှာပဲလို့သမ္မတအာဒိုဂန်ကအင်္ဂါနေ့မှာပြောပါတယ်။ရုရှားလို့တိုက်လျင်ဝယ်ယူရေးနောက်ဆုံးဆုံးဖြတ်ချက်၆ဖို့ကိစ္စဟာအမေရိကန်ပေါ်မှာမူတည်တဲ့သဘောမျိုးအာဒိုဂန်ကပြောထားပါတယ်။အမေရိကန်လို့ F35 ကိုပြောက်ကျဲတိုက်လျင်တွေတူရကီကိုရောင်းမယ်ကိစ္စသမ္မတထရမ့်ကဆိုင်းငံ့ထားတာကိုယုံသိမှုသမ္မတအာဒိုဂန်ကတောင်းဆိုထားတာပါ။
တီဆုံးတော့ပြီဖြစ်တဲ့အိုင်စစ်တွေးကြွခေါင်းဆောင်အဘူဘေကာအယ်ဘဂဒတီရဲ့ဇနီးဖြစ်သူကိုဖမ်းဆီးရမိကြောင်းတူရကီသမ္မတရီဆက်တိုက်အပ်အာဒိုဝန်ကဗိုလ်တဖူးနယ်မှာပြောပါတယ်မြို့တော်အန်ကာရာမှာမင်ကွန်းပြောကြားစဉ်သမ္မတအာဒိုဝန်ကအခုလိုထည့်သွင်းပြောတာဖြစ်ပေမဲ့သူ့နာမည်ကဘယ်သူဘယ်မှာဘယ်လိုဖမ်းမိလဲဆိုတဲ့အသေးစိတ်တွေကိုတော့မပြောပါဘူးအယ်ဘဂဒတီမှာဇနီးလေးယောက်ရှိတယ်လို့သူ့ကိုယ်ရဲ့ရရှိတယောက်ကပြောပါတယ်အစ္စလာမ်ဥပဒေရတစ်ချိန်မှမရလေးယောက်ထား권ရှိပါတယ်သူ့ဇနီးကိုဖမ်းမိတယ်ဆိုတာပထမဆုံးအဖြစ်ကြေညာခဲ့တာလို့သမ္မတအာဒိုဝန်ကပြောပါတယ်အိုက်စစ်တွေးကြခေါင်းဆောင်အယ်ဘဂသူအသေးရမိခဲ့တာဖြစ်ပြီးအောက်တိုဘာ26ရက်နေ့ကစီးရီးယားနိုင်ငံအစ်ဒလစ်ခရမ်မှာအမေရိကန်ထူးတပ်ဖွဲ့တွေဝင်ရောက်စီးနှင်းချိန်မှာသူကသူ့ကိုယ်သူဖောက်ခွဲပြီးအဆုံးစီရင်သွားတာဖြစ်ပါတယ်စီးရီးယားအနောက်မြောက်ပိုင်းအလက်ပိုခရမ်မှာအယ်ဘဂဒတီရဲ့အမကြီးဖြစ်သူကိုတူရကီတပ်ကဖမ်းဆီးရမိပြီးရက်သိမ်းမကြခင်မှာပဲသမ္မတအာဒိုဂန်အခုလိုကြေညာလိုက်တာလည်းဖြစ်ပါတယ
်။ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ယူဝက်မှာလိုင်းလမီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ
်။ဒီလေကနေကြာတာပရိမနက်ဖက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာယာယီသဘောတူညီချက်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတရှီချင်းဖင်တို့လက်မှတ်ရေးထိုးရေးကိစ္စမှာအချိန်နဲ့နေရာတတ်မှတ်ရွေးချယ်ရေးဆက်ပြီးဆွေးနွေးနေတာကြောင့်ဒီဇင်ဘာလထိနှောင့်နှေးနိုင်ပွဲရှိတယ်လို့ထရမ့်အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတူက Reuters သတင်းဌာနကိုဗိုလ်ဒူးနေကပြောပါတယ်။နိုင်ငံလုံးကိုထိခိုက်နေတဲ့ကုန်သွယ်ရေးစစ်ပွဲကိုအဆုံးသတ်ဖို့ရည်ရွယ်ပြီးတော့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အပိုင်း1ဆိုတာကိုနိုင်ငံခေါင်းဆောင်တွေလက်မှတ်ရေးထိုးဖို့ပြင်ထားကြတာပါ။နိုဝင်ဘာလလယ်မှာအာရှပစိဖိတ်ဒေသခေါင်းဆောင်တွေချီလီနိုင်ငံမှာတွေ့ဆုံကြတဲ့အခါလက်မှတ်ရေးထိုးဖို့အစောပိုင်းကစီစဉ်ခဲ့ပေမဲ့ချီလီမှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်နေတဲ့အတွက်ချီလီသမ္မတကအစည်းအဝေးကိုပယ်ဖျက်ခဲ့တာပါ။အခုလက်ရှိဖြစ်နိုင်ချေနေရာတစ်ခုကတော့လန်ဒန်ဖြစ်ပါတယ်။ဒီဇင်ဘာလ3ရက်နဲ့4ရက်နေ့တွေမှာလန်ဒန်မှာကျင်းပမယ့်မြောက်အတ္တလန္တိစာချုပ်နေတိုးဖွဲ့အစည်းအဝေးတွေကိုသမ္မတထရမ့်တက်ဖို့စီစဉ်ထားတာပါလန်ဒန်ကိုစဉ်းစားနေပေမဲ့ဘာမှတော့မဆုံးဖြတ်ရသေးပါဘူးလို့အမည်မဖော်တဲ့အဲ့ဒီတာဝန်ရှိသူကပြောပါတယ်တခြားစဉ်းစားနေတဲ့နေရာတွေထဲမှာဆွီဒင်ဆွစ်ဇာလန်စတဲ့ဥရောပနိုင်ငံတွေနဲ့အာရှနိုင်ငံတွေလည်းပါပါတယ်ဒါပေမဲ့လန်ဒန်ကတော့ဖြစ်နိုင်ခြေရှိဆုံးပါပဲ
ဥရုယာသည်ဆိုင်ရာပါရီသဘောတူညီချက်ကနေတရားဝင်နှုတ်ထွက်မယ်လို့သမ္မတထရမ့်အစိုးရအဖွဲ့ကြေညာလိုက်ပြီးနောက်တနေ့မှာပဲသိပ္ပံပညာရှင်တထောင်တထောင်ကျော်ကဥရုယာသည်ဆိုင်ရာအရေးပေါ်အခြေအနေကိုစတင်ကြေညာလိုက်ပါတယ်။ရာသီဥတုပြောင်းလဲမှုအတွက်ဘာမှမလုပ်တဲ့ကမ္ဘာတစ်လောကအစိုးရတွေကိုကမ္ဘာသိပ္ပံပညာရှင်များမဟာမိတ်အဖွဲ့ကဝေဖန်ဖြစ်တင်တဲ့စာရန်တစ်စောင်ကို Bioscience Journal မှာအင်္ဂါနေ့ကထုတ်ပြန်လိုက်တာပါ။ရာသီဥတုပြောင်းလဲမှုဆန်ရအတွက်နှစ်ပေါင်း40လောက်ညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့တချို့ကလွဲပြီးဒီပြဿနာကိုထုတ်ဖော်ပြောဆိုမှုတွေအရေးယူမှုတွေမလုပ်ကြဘဲလုံယုံလုံဆန်အတိုင်းပဲလုပ်နေကြတာတွေ့ရကြောင်းအစင်ခံစားမှာဖော်ပြထားတယ်လို့ရာသီဥတုပြောင်းလဲမှုပြဿနာဟာသိပ္ပံပညာရှင်အများစုခံမှန်းထားရတဲ့ပိုးပြီးမြန်မြန်ကြုံတွေ့လာနိုင်တယ်လို့ပြောပါတယ်။အပူချိန်ပိုးပြီးမြင့်မားလာတာပြင်ပင်လယ်ရေမျက်နှာပြင်တွေမြင့်တက်တာတော်မီလောင်ကျောင်းမှုတိုးတာနဲ့ပြင်းထန်တဲ့ရာသီဥတုတွေကြုံလာတဲ့အတွက်လူသားတွေရဲ့ကံကြမ္မာနဲ့ဂေဟစနစ်ကိုချိမ့်ချောက်မှုတွေပိုများလာနေတယ်လို့အစိုးရကစားမှာဖော်ပြပါတယ်။ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတော့2015ကမ္ဘာရာသီဥတုဆိုင်ရာသဘောတူညီချက်ကြောင့် American ပြည်ထောင်စုကတရားမျှတမှုမရှိတဲ့စီးပွားရေးဝန်ထုပ်ဝန်ပိုးတန်းခံရတယ်လို့ပြောပါတယ်။ American ပြည်ထောင်စုမှာဘဟုအစိုးရကရာသီဥတုဆိုင်ရာကမ္ဘာသဘောတူညီချက်ကနေနှုတ်ထွက်လိုက်တဲ့အတွက်ပြည်내အစိုးရတွေကသူတို့ရဲ့ပြည်내တွေအတွက်ကိုယ်တိုင်အရေးယူကြံ့တွယ်မှုတွေလောက်လာနေပါလိမ့
်။အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေလက္ခဏာကိုတလကျော်ကြာဆိုင်းငံ့ထားတာအဆုံးသတ်လိုက်ပြီးတဲ့နောက်ဒုက္ခသည်တွေစပြီးတော့ပြန်ဝင်လာပြီဖြစ်ပါတယ်။နိုင်ငံပေါင်း73နိုင်ငံကလူပေါင်း199ယောက်ဟာအင်္ဂါနေ့မှာအမေရိကန်ကိုရောက်လာကြပြီလို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒုက္ခသည်ဝင်ရောက်တာကိုနိုဝင်ဘာလ9ရက်နေ့ကပြန်ဆပါတယ်။အခုလာကြသူတွေဟာသမ္မတရဲ့ဆုံးဖြတ်ချက်ထဲမှာအတိအကျဖော်ပြထားတဲ့အတိုင်းစက်တင်ဘာလ31ရက်နေ့30ရင်းနှစ်မှာခီးသွွားဖို့အစဉ်အသင်းဖြစ်နေပြီဆိုတဲ့အဆင့်မှာရှိနေခဲ့သူတွေဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရတူက VOA ကိုအီးမေးလ်ကနေတင်ပြောပါတယ်။ဒုက္ခသည်တို့ကအော်တိုဘာလာတွင်အမေရိကန်ကိုရောက်လာဖို့စီစဉ်ထားခဲ့တာဖြစ်ပေမဲ့အော်တိုဘာလာတရနေ့မှာစတင်တဲ့2020ပြည့်ဘန်ဒါနှစ်အတွက်ဒုက္ခသည်လက်ခံတဲ့အရေးအတွက်ကိုအမေရိကန်ဆွေးရကကန့်တက်လိုက်တာကြောင့်နှောင့်နှေးသွားခဲ့တာပါ။2020ပြည့်ဘန်ဒါနှစ်အတွင်း ဒုက္ခသည်အရေးအတွက်18,000လက်ခံမယ်လို့တမန်ထရမ့်အစိုးရကစက်တင်ဘာလကမှအဆိုပြုခဲ့တာကြောင့်ဒါဟာဒုက္ခသည်လက်ခံရေးအစီအစဉ်တမိုင်းတစ်လျှောက်အ ਨੇ ဆုံးအရေးအတွက်ဖြစ်ပါတယ်။ကွန်ဂရက်လွှတ်တော်နဲ့ညှိနှိုင်းပြီးတဲ့နောက်အင်ဖီရိုကအတည်ပြုထုတ်ပြန်တဲ့တမန်ရရဲ့ကြေညာချက်ထဲမှာလက်ခံမဲ့ဒုက္ခသည်အရေးအတွက်ကိုအဲ့ဒီအတိုင်းအတည်ပြုထားပြီးဖြစ်ပါတယ
်။မွေးဆေးမှန်ခိုးရောင်းဝယ်မှုတန်တရားအတွက်တနင်္လာနေ့တရားရုံးချိန်မှာရဲတွေကိုပြစ်ခတ်တက်ခိုက်ပြီးထွက်ပြေးလွတ်မြောက်သွားတဲ့တရားခဏအုပ်ဖြစ်သူအမေရိကန်နိုင်ငံသားတူနဲ့သူ့ရဲ့ထိုင်းဇနီးတွေကိုဗုဒ္ဓဟူးနေ့ကပြန်လည်ဖမ်းဆီးရမိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။သူတို့ကိုထိုင်းနိုင်ငံတောင်ပိုင်းပတ်တရားမြို့မှာတနင်္လာနေ့ကရုံးထုတ်ချိန်မှာအကူအညီပေးသူနောက်ကျောက်နဲ့အကူအညီနဲ့ပိတ်ကပ်ကမ်းနဲ့ထွက်ပြေးသွားတာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကတော့ကမ္ဘောဒီးယားနယ်စပ်သားကစေကီယိုခိုင်မာသူတို့ကိုခြေရခံမိတာဖြစ်ပြီးရဲတွေဝိုင်းနေချိန်မှာအမျိုးသားကသူ့ဇနီးဖြစ်သူကိုဒဇာကန်လှုပ်ထားပေမဲ့ရဲတွေအနားကပ်လာချိန်မှာတော့ပထမသူ့ဇနီးကိုတနက်နဲ့ပိတ်ခတ်ပြီးသူ့ကိုသူလည်းပိတ်ခတ်ခဲ့တယ်လို့ရဲတာဝန်ရှိသူတို့က AFP ဌာနကိုပြောပါတယ်သူတန်ရာကပြင်းထန်ပေမဲ့ဇနီးဖြစ်သူအခြေအနေကတိတ်မဆိုးဘူးလို့လည်းပြောပါတယ်သူတို့တို့ကိုတေရန်စီရင်ခွင့်ရှိတဲ့မွေးဆေးမှန်ခိုးရောင်းဝယ်မှုနဲ့ဖမ်းဆီးတာဖြစ်ပေမဲ့ထိုင်းနိုင်ငံမှာတော့တေရန်စီရင်တာကတိတ်ရှားပါတယ်သူတို့ထွက်ပြေးနိုင်အောင်အကူအညီပေးခဲ့သူကိုလည်းနောက်တနေ့မှာပဲဖမ်းဆီးရမည်တယ်လို့ရဲကပြောပါတယ်ထိုင်းမြန်မာလာအိုသုံးနိုင်ငံကြားရွှေထရီကနေမိကနေမွေးဆေးအများပြားထုတ်လုပ်နေပြီးတော့ထိုင်းနိုင်ငံကတော့မွေးဆေးထုတ်လုပ်မှုနဲ့ရောင်းဝယ်မှုမှာတဆင့်ကန်ဒေတာအဖြစ်နာမည်ကြီးပါတယ်
အီသီယိုးပီးယားနိုင်ငံ Blue Nile မြစ်ပေါ်မှာတည်ဆောက်နေတဲ့ရေအားလျှပ်စစ်စီမံကိန်းကြီးနဲ့ပတ်သက်ပြီးအီဂျစ်၊အီသီယိုးပီးယား၊ဆူဒန်နိုင်ငံသားရဲ့ဝန်ကြီးတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဗိုလ်ထုနေ့ကကြိုတင်ကြေညာမှထားပဲအင်ဖြူရောမှာတွေ့ဆုံဆွေးနွေးကြပါတယ်။ဆွေးနွေးပွဲတိတ်ကိုအဆင်ပြေပြီးဆွေးနွေးပွဲတွေကိုဆက်လုပ်သွားမယ်လို့သမ္မတထရမ့်ကတွစ်တာမှာရေးပါတယ်။ဒီဆွေးနွေးပွဲဟာအများပြည်သူသိအောင်ထုတ်ပြန်ထားတဲ့သမ္မတရဲ့တနစ်တာစီစဉ်ထဲမှာမပါဝင်တယ်လို့ဒါနဲ့ပတ်သက်ပြီးရှင်းလင်းပြောဆိုပေးဖို့ VOA ကပန်ကြားတာကိုလည်းသမ္မတအင်ဖြူရောကမတုံ့ပြန်ပါဘူး။အီဂျစ်၊အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံသားရဲ့ဝန်ကြီးတွေဟာ Grand Ethiopia Renaissance Say GERD စီမံကိန်းနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်ဗန်နာရေးဝန်ကြီးစတီဗန်မနူချင်ရဲ့ဖိတ်ကြားချက်နဲ့ဝါရှင်တန်မြို့တော်မှာရောက်နေတာပါ။ဒီဆဲစီမံကိန်းဟာအီသီယိုးပီးယားနဲ့အီဂျစ်တို့အကြားရေအရင်းမြစ်ခွဲဝေသုံးစွဲရေးမှာတင်းမာမှုမြင့်တက်နေတဲ့အဓိကအကြောင်းရင်းဖြစ်ပါတယ်။ဒီဆဲကိစ္စပဋိပက္ခဖြစ်နေတာကိုကြားဝင်ဆက်ဆက်ပေးဖို့အီဂျစ်သမ္မတ Abdel Fattah el-Sisi ကသမ္မတထရမ့်ကိုပန်ကြားခဲ့ပြီးတဲ့နောက်ဗိုလ်ထုနေ့မှာဒီတွေ့ဆုံဆွေးနွေးပွဲဖြစ်လာတာပါခင်ဗျာ Direct from Washington The
Voice of America VOA ကျော်သားပရိနေမနဲ့ထိတ်တန့်ရောက်နိုင်ငံတော်သတင်းတွေကိုကိုကျော်ကျော်သိန်းတဲ့ဒေါက်ကင်မျိုးသက်တို့ပြောပြခဲ့တာပါအခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်ရန်ကုန်တက္ကသိုလ်မှာတက္ကသိုလ်ပတ်လည်ဖောက်လုပ်မဲ့ကိစ္စဟာလူတချို့စိုးရိမ်နေတယ်လို့တက္ကသိုလ်ရဲ့မူလသွင်ပြင်လက္ခဏာတွေကိုထိခိုက်ပျက်စီးစေမှာမဟုတ်ပဲတည်ငြိမ်မှုပတ်ဝန်းကျင်ပုံမှုကောင်းမွန်အောင်စိမ့်လန်းစုပြောင်းလုပ်ဖို့ရည်ရွယ်ချင်တာဖြစ်တယ်လို့ပြည်သူ့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌဒေါက်တာတင်အောင်ကပြောပါတယ်အခုရာယီရဆိုင်ထားတဲ့ဒီစီမံကိန်းကိုចောင်းသားတွေចောင်းသားဟောင်းတွေကျင်းတဲ့အောင်ကော်မတီကညှိနှိုင်းလှုပ်ဆောင်သွားမယ်လို့လည်းသူကိုယ်တိုင်ရန်ကုန်တက္ကသိုလ်ចောင်းသားဟောင်းဆရာဟောင်းတစ်ခုဖြစ်ခဲ့သူဒေါက်တာတင်အောင်ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဥကျော်ဇန်တာကတွေ့ဆုံမေးမြန်းတဲ့အခါသူကအခုလိုစပြောပြပါတယ်ခင်ဗျာ
ရန်ကုန်တက္ကသိုလ်ဆိုတာကတစ်ချိန်ကကျွန်တော်တို့နိုင်ငံနေမကဘူးအရှိတောင်အရှာမှာနံပါတ်1ထိတ်ဆုံးရောက်နေတဲ့တက္ကသိုလ်တစ်ခုအဲ့တော့ဒီလိုထိတ်ဆုံးရောက်ခဲ့တာဘာဒီလဲလို့ကျွန်တော်ပြန်ကြည့်ရင်ကျွန်တော်တက္ကသိုလ်ရဲ့အခြေခံအဆောင်ကောင်းခြင်းစတင်တရားခြင်းเนาะဒါဒီကအစသူ့ရဲ့ပညာရေးပိုင်ဆိုင်ရာ quality ပါညာဆိုတာဒါတော့ပူကြီးကြတော့ခုနအချက်တည်းလည်းပါစိန်လန်းစုပြရမယ်တနည်းအားဖြင့်တည်ယူမှုပတ်ဝန်းကျင်ခေါင်းရမှာအဲ့ဒီလိုရဖို့ဆိုရင်ဒီတက်သူယူပြန်ပြန်ရမယ်ဆိုပြီးတော့ကျွန်တော်တို့အစိုးရမတက်ခင်နေရဒီစီမံကိန်းကိုကျွန်တော်စဉ်းစားခဲ့တယ်အဲ့ချိန်ကကောင်းထဲဖို့နိုင်အာမရှိဘူးအဲ့တော့ကျွန်တော်တို
့ပြပြန်ဘာများအဲ့ဒီအဆောက်အဦတွေပလန်တွေပြင်ဖို့လိုသလဲခင်ဗျာခုနလိုဖြစ်ဖို့ဒါအဲ့ဟာပြင်ဖို့လိုပါ
ဟိုကျွန်တော်တို့အခုလောလောဆယ်တော့ဒီပြည်လမ်းအဝင်ရဲ့ဘယ်ညာမှာပေါ့နိဆရာမြတ်သမကအဆောင်အကြောင်းသားသမကအဆောင်ကျွန်တော်တို့ဆောက်ဖို့ plan ဆွဲထားပါတယ်ခုနအဒီပြည်လမ်းနဲ့ကနေကားကြီး block ဖြစ်နေတယ်ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကအဲ့ဒီပြည်လမ်းကိုလမ်းလျှောက်ပြီးသုံးပြီးတော့ဒီလိုပတ်လမ်းကသွားလို့ရှိရင်အနေငယ်တော့တပင်းတွေချိခဲ့မယ်လို့ကျွန်တော်လည်းတစ်ချိန်ရတော့တွက်ဆထားတယ်အခုတော့ဒီလောက်များလားများလားဆိုတော့ကျွန်တော်လည်းမသိပါဘူးအဲ့ဒီအတွက်ကျွန်တော်တို့ကဟုတ်တယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကအခုပြည်သူတွေကြောင်းသားဟောင်းတွေပြောပြောနေတဲ့အဓိပ္ပာယ်လမ်းဝင်တဲ့ဘယ်ညာမှာကျွန်တော်ကအဲ့ဒါတွေကိုနိုင်ငံတကာသိသူတွေမျက်ခင်းတွေအကုန်ဆိုင်မှာတနည်းဖြင့်တန်ဆူချိုးတွေခတ်ထားတယ် ICU တန်ဆူချိုးခတ်ထားတယ်ဟိုကျွန်တော်တို့ Jackson College ကြီးနားမှာ UAV တွေတန်ဆူချိုးတယ်ဒါတွေကျွန်တော်အကုန်ဖြုတ်မှာအကုန်ဖြုတ်မှာအကုန်အုတ်တိုင်းတွေကိုဖြုတ်မှာပြီးရင်ကျွန်တော်မျက်တွေဆိုင်မှာအဲ့ဒါဟိုပြည်သူကလည်းမသိဘူးကြောင်းသားလည်းမသိဘူး ကျွန်တော်အဲ့ချန်စီဘန်ပဲကျွန်တော်တို့ကနိုင်ငံတကာတက်သူလူမျက်စိုက်ပြီးတော့ရန်ကုန်တက်သူရဲ့ကြည်လိုင်ရှင်းလင်းနေတယ်အဒီဗီလိုင်းရဲ့ဦးရဲ့ကြည်ရှင်းနေတယ်ဘယ်နေ့ပြန်လို့သွားတဲ့အချိန်မှာဒီကားကြီးဘလော့ဖြစ်နေကိုယ်နေတဲ့ကျွန်တော်တို့လုတ်ချင်တဲ့မျက်စိုက်မှာနေတာမသိလျော့အဲဒါကြောင့်ကျွန်တော်တို့ကအဲ့ခုနပတ်လန်းစီမံကိန်းမှာကျွန်တော်တို့ကလွန်ခဲ့တဲ့နှစ်လောက်ထ ဒီပင်အမျိုးအစားအလုံးပါလေအဆုံးဖြစ်အောင်စိုက်ထားမယ်ဘာညာဆိုပြီးတော့ဘော့ဒနီဒီပါတ်မန့်ကထင်တယ်အဲ့လိုကတန်လုခဲ့လို့ကြားပါတယ်ဟုတ်ကဲ့ဟုတ်လမ်းပေါ်ဘုတ်ဒီပင်ခုတ်တော့အဲ့ဒါကိုပြတ်ပါဦးအမှုကမြင်အဲ့ဒါဒူရီရဲ့အထင်မြင်ပါတာကျွန်တော်တို့ကဒီအပင်ကြီးကိုလေဒီတဲ့ကောင်ဒီဆိုင်ဘုတ်ဒီတွေကိုလေဒီတဲ့လူမြင်အောင်နော်ဒီအပင်တွေကိုလည်းမပြောက်ပြတ်သွားအောင ကျွန်တော်တို့ခုံမှာ
အဲ့ဒီစီမံကိန်းကိုခဏရဆိုင်ထားရလို့
ဟုတ်ကဲ့
ဆိုတော့အဲ့ဒီစီမံကိန်းစစ်တို့လုံဆောင်တဲ့လို့ဆက်နေရတော့ခင်ဗျ
ာဟိုဒါဖွင့်ပြတို့တက်ဘူးကျွန်တော်တို့လောက်တာပါတိပင်းကြီးတွေခုတ်တဲ့အစင်တော့ကျွန်တော်တို့မလုပ်ပါဘူးသို့တော့လုတ်တဲ့အဲ့လောက်ကိုလုတ်တာလို့ပဲကျွန်တော်တို့မြင်ပါတယ်ဒါကျွန်တော်တို့ကစီမံကိန်းနဲ့ခြားတယ်ကျွန်တော်တို့တော်တော်လေးစဉ်းစားပြီးမှဒီလောက်ကိုလုတ်တာပါဒါကြောင့်နောင်ဦးလေចောင်းသားတွေជីណတ်အောင်အလူမနိုင်တွေជីណတ်အောင်အထိကိမှုအနည်းဆုံးဖြစ်အောင်လုပ်ပြီးတော့ကျွန်တော်တို့ကစဉ်းစားထားတယ်ပေါ့ကွန်ပီနဲ့ပဲဆုံးဖြတ်ပေးပါလိမ့်မယ
်ဟုတ်ပါဆရာပြောသွားတဲ့အထက်မှာကျွန်တော်စိတ်ဝင်စားတာအတီဗီလန်ဒီဘက်မှာចောင်းသားသမဂ္ဂဆောင်မ
ယ်ဟုတ်ကဲ့ဟုတ်ကဲ
့ចောင်းသားသမဂ္ဂဆောင်မယ်ကိစ္စလည်းတိတ်ပြီး controversial တချို့ကဘာမဖြစ်စင်နေ
ပဲမဟုတ်ခင်ဗျ
အခုဘယ်လိုနေပါလဲ
ဟိုအခုကကျွန်တော်တို့ကဟိုအရင်ចောင်းသားသမဂ္ဂဆောင်နဲ့မတူသေးဘူးအခုလက်ရှိပေါ်နေတဲ့ចောင်းသားသမဂ္ဂတွေကိုကျွန်တော်တို့ကရုံးငန်းတွေပေးရတယ်ကျေမြတ်သမခရီကိုလည်းရုံးငန်းကြီးပေးရတယ်အဲ့အတွက်ဆောင်းအောင်ဒီဆောင်းဟိုကောင်ကြီးနဲ့မဆိုင်ဟိုကောင်ကြီးကကျွန်တော်3,000ဟိုကျွန်တော်လွန်ခဲ့တဲ့နှစ်နှစ်ထဲပေးထားပြီးသားပါကျွန်တော်ကအတီးပြရတာဟိုဘတ်ကျအဲ့ဒါကြီးကနိုင်ငံတော်ခဏပြန်လဲအထားတယ်အဲ့ဒါကြီးကိုမဟုတ်သေးပါဘူးအဲ့ဒါကြီးကတော့အချီနေရအားလုံးရလဲသဘောတူမယ်ကျွန်တော်ကိုယ်တိုင်လည်းကျောင်းသားဟောင်းပါပဲကျောင်းသားဟောင်းနေရသဘောတူမယ်ဆိုရင်တော့ဒီနေရာမှာကျွန်တော်တို့က၆ချင်လို့ကျွန်တော်တို့ကနိုင်ငံတော်ပတ်စာအတီးပြပြီးတော့ချပေးထားတယ်အခုအဲ့ဒါလေးကြီးကတော့နည်းနည်းအကဲကဲပြင်တော့ရန်ကုန်တိုင်းဟိုဥဖြိုမြင့်သိန်းတို့နဲ့ဟိုကနကျောင်းသားဟောင်းနေနဲ့အကုန်လုံးညှိနှိုင်းနေတယ်အဲ့ဒါတော့ဘယ်ဆင်းရောက်ပြီလဲကျွန်တော်လည်းမသိသေးပါဘူးတော်တော်ဆယ်တော့မလုပ်နိုင်သေးဘူးဆိုတာပဲကျွန်တော်သိပါတယ
်ရန်ကုန်တက္ကသိုလ်ပတ်လန်းတည်ဆောက်နေတဲ့ကိစ္စအပေါ်အမေရိကန်နိုင်ငံဝါရှင်တန် DC မြို့ကိုရောက်ရှိနေတဲ့ဒေါက်တာတင်အောင်နဲ့ဦးကျော်ဇန်သားတို့ဆွေးနွေးချက်ဖြစ်ပါတယ်အခုတော့အာဆီယံအမေရိကန်ဆက်ဆံရေးဆိုင်ရာသတင်းတစ်ပုဒ်ကိုနားဆင်ကြရပါမယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက Indo Pacific ဒေသအနာဂတ်ကြီးပွားတိုးတက်ရေးအမေရိကန်နိုင်ငံရဲ့ကတိကဝတ်ပြုမှုဆိုင်ရာစာတမ်းတစ်စောင်ကိုထုတ်ပြန်ခဲ့တဲ့သတင်းတစ်ပတ်ထဲမှာပဲသမ္မတ Trump ရဲ့အဆိုအရဟာအရှိတောင်အရှေ့မှာပြည်လုပ်ခဲ့တဲ့ ASEAN ထိပ်သီးအစည်းအဝေးကိုအစ်စ်နိုင်ကိုယ်စားလှယ်အဖွဲ့တစ်ပွဲကိုသာဆီလုပ်ခဲ့ပါတယ်။ရှိတောင်အရှေ့ဒေသအတွင်းကိစ္စတွေမှာအမေရိကန်တို့ပါဝင်ပတ်သက်လို့စိတ်နှဲပါသွားမလားဆိုတဲ့စိုးရိမ်ပူပန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။ဒီအကြောင်း AP တော်သတင်းတောက် Patsy Wodecuswara ရဲ့သတင်းပေးပို့ချက်ကိုတင်ပြလိုပါရခင်ဗျာ။သမ္မတ Trump ရဲ့အဆိုအရဟာ Indo Pacific ဒေသကိုထိတ်တန့်ဦးစားပေးအစ်စ်မှထားတယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနကဒီတစ်ပတ်တည်းထုတ်ပြန်တဲ့ Indo Pacific အနာဂတ်ကြီးပွားတိုးတက်ရေးဆိုင်ရာအစီရင်ခံစာမှာဖော်ပြပါရှိခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump ဟာဒီတစ်ပတ်တည်းကျင်းပတဲ့အရှေ့အာရှနဲ့အာဆီယံထိပ်သီးအစည်းအဝေးကိုတော့သူကိုယ်တိုင်မတက်ရောက်ခဲ့တဲ့အပြင်ဒုတိယသမ္မတကိုလည်းမစေလွတ်တယ်လို့နိုင်ငံသားရေးဝန်ကြီးကိုတော့မှမစေလွတ်ခဲ့ပါဘူး။တန်တမန်ကြည့်စဉ်အရာအရှိတောင်အရှက်ကောင်းဆောင်တွေကလည်းအမေရိကန်အာဆီယံအစည်းအဝေးကိုကိုယ်ပိုင်မတက်ရောက်ကြပဲအမေရိကန်မြို့သားလုံခြုံရေးအကြံပေး Robert O'Brien ကိုတွေ့ဆုံဖို့သူတို့နိုင်ငံသားရေးဝန်ကြီးတွေကသာဆီလုတ်ခဲ့ကြပါတယ်။ O'Brien ဟာဒီနေ့အာဆီယံထိပ်သီးဆွေးနွေးပွဲအတွက်သမ္မတ Trump ရဲ့အထူးကိုယ်စားလှယ်ဖြစ်ပါတယ်
။ As he said in his letter, President Trump wants to assure you of the rock solid American commitment in word and deed.
သူစားရဲမှာရေးထားသလိုပါပဲ။သမ္မတလိုခိုင်မာတဲ့အမေရိကန်ရဲ့ကတိကဝတ်ပြုချက်တွေအပြောနဲ့အလုပ်ညီညီဖြစ်စီပေးမယ်ဆိုတာကျွန်တော်ရဲ့မိတ်ဆွေမဟာမိတ်တွေနဲ့အာဆီယံလူ့ဖော်ကိုင်ဘက်တွေကိုသမ္မတ Trump ကအမှတ်ခံချင်ပါတယ်
။အမေရိကန်နိုင်ငံမှာနောက်နှစ်ကျင်းပမယ့် American ASEAN ထိပ်သီးအစည်းအဝေးကိုတက်ဖို့သမ္မတ Trump ရဲ့ဖိတ်ကြားချက်ကို Trump ကိုစား O'Brien ကအာဆီယံခေါင်းဆောင်တွေကိုပေးအပ်ခဲ့ပါတယ်။ Brian Hardy ဟာ Washington အခြေစိုက်နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာန CSIS ကသုတေသီပါ။ဖိတ်ကြားစာအပေါ်သူရဲ့အမြင်ကိုအခုလိုပြောပြပါရစေ
I'm sure they'll take the invitation seriously. There is an interest in the United States being more deeply engaged.
ဒီဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေအလေးထားစဉ်းစားမှသိကြပါရစေ။အမေရိကန်ဘက်ကနက်နက်နဲ့ထိတွေ့ဆက်ဆံဖို့စိတ်ဝင်စားမှုရှိနေတယ်လို့ အာဆီယံဘက်ကလည်းသူတို့အားလုံးပေါင်းပြီးအမေရိကန်ကိုလာဖို့စိတ်ဝင်စားနေပါတယ
်။ဝေဖန်သူတွေကတော့အမေရိကန်တွေဘက်ကလစ်ဟာနေတာတွေရှိနေတယ်လို့လည်းပြောပါတယ်။ဥပမာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိဖို့မကြိုးစားတာမျိုးပါ။တရုတ်နိုင်ငံကအဲ့ဒီနယ်ပယ်မှာအတော်လေးအုပ်စိုးလာနေပြီဖြစ်ပါတယ်။တရုတ်နိုင်ငံကဥဆောင်နေတဲ့ဒေသတွင်းအလုံးစုံစီးပွားရေးလက်တွဲဘက် RCEP ဆိုတဲ့သဘောတူညီချက်ကိုထိပ်သီးအစည်းအဝေးမှာဆွေးနွေးခဲ့ကြပြီးနောက်နေ့မှာစတင်နိုင်ဖို့မျှော်လင့်နေကြပါတယ်။အကောင့်တဲ့ဖော်မဲဆိုရင်ကဘာတဝမ် GDP ရဲ့သုံးပုံတစ်ပုံနဲ့ကဘာလူဦးရေတဝက်နီးပါးအကျုံးဝင်မှာဖြစ်ပါတယ်။တူတူဒီယာနိုင်ငံကြ合いဝကြီးလေချွမ်းကဒီသဘောတူညီချက်ဟာဒေတာတွင်စီးပွားရေးပေါင်းစည်းမှုကိုမြင့်တက်စေမှာဖြစ်သလိုအထူးသဖြင့်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်ပူးပေါင်းဆောင်ရွက်မှုတွေပိုများလာစေလိမ့်မယ်လို့ပြောပါတယ်။ဒေတာရင်းကနိုင်ငံပေါင်းစုံသဘောတူညီချက်တစ်ခုဖြစ်တဲ့ Pacific ဖြတ်ကျော်ပေါင်းဖော်ဘက် Comprehensive and Progressive Agreement for Trans-Pacific Partnership စာချုပ်မှာလည်းအမေရိကန်ကမပါကြပါဘူး။ Trump အစိုးရကနိုင်ငံခြားသဘောတူညီချက်တွေကိုသာလိုလားနေပြီးဒေတာဆိုင်ရာဘာသဘောတူညီချက်ကိုမှလက်မှတ်ရေးထိုးထားခြင်းမရှိပါဘူး။CSIS က Brian Harding ကသမ္မတ Trump နဲ့တက်လိုလားတဲ့နိုင်ငံသဘောတူစာချုပ်တွေရဲ့အခြေအနေကိုအခုလိုပြောပြပါဗျာ။
Japan has really slow walked the bilateral trade negotiations as much as they can. Vietnam, who seemed to be a possibility, is just not interested. The Philippines is
Japan ga na nai ngan ja ta bo tu ni je ja bo ni nai ne mya ni yang lou ni da ba. Vietnam ne le phit nai bi me sai win saung mu ga ma shi ba au. Philippines ga le sai win sa ba au. American dui thuro ye ma mai dui phit de Canada, Mexico, Europe ne Korea ko be lo pyu mu sat san ni de le so ra ko chi ni ja da ba.
ဒီလိုဒေတာရင်းသဘောတူညီချက်တွေကိုအမေရိကန်တို့မရယူဘဲနေတဲ့တချိန်တည်းမှာပဲတရုတ်အမေရိကန်ကုန်သွယ်ရေးစစ်ကလည်းအာဆီယံကောင်းဆောင်တွေကိုစိတ်ပူပန်စေပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ကတော့အမေရိကန်သမ္မတသက်တမ်းကနှစ်ချိန်ပဲရှိတာမို့နောက်တစ်ချိန်ထရမ့်နိုင်မယ်ဆိုရင်လည်းအစိုးဆုံးနောက်ထပ်၅နှစ်ဆက်ဖြစ်ရုံပဲရှိမှာပါလို့သူ့ရဲ့အမြင်ကိုခက်ချမ်းချမ်းပြောသွားကြောင်းပါခင်ဗျာ
။Few American သားမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးနိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်လက်တင်ပြချင်ပါတယ်။အီရတ်နိုင်ငံမှာဆန္ဒပြသူတွေကအီရန်ခေါင်းဆောင်ကြီးရဲ့ပုံတူအရုပ်တွေကိုမီတင်ရှိုးကြသလိုကာဘလာမြို့ကအီရန်ကောင်စစ်ဝင်ရုံးကိုလည်းမီတင်ရှိုးခဲ့ကြပါတယ်။ဒီလိုအဖြစ်ပြက်ကြောင်းအိန္ဒိချင်းအီရတ်နိုင်ငံနဲ့ပတ်သက်တဲ့နှစ်40ကြာအီရန်ရဲ့မူဝါဒဟာလည်းထိခိုက်လာနေပုံရပါတယ်။ကိုင်ရိုမြို့တော်ကနေအက်ဒရက်ယေရီနီယန်ပြပုတ်ထားတဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ခင်ဗျာ
။ဒီလိုနိုင်ငံမှာဆန္ဒပြသူတွေကအီရန်အုပ်ဆောင်ကြီးအယာတိုလာအလီခါမီနီနဲ့သူ့ရဲ့ထိတ်တန့်တက်မှုဖြစ်သူဗိုလ်ချုပ်ကြီးခက်ဆမ်ဆူလီမန်နီတို့ရဲ့ပုံတူရုပ်တွေကိုမီတင်ရှို့ကြသလိုအီရန်ကဂျာဂန်ပြည့်အုံပြူနေတဲ့ရှီယားလက်နက်ကိုင်တွေကိုစန့်ကျင်တောက်ွက်တဲ့ဂျေးဂျော်ဒန်တွေကိုလည်းဟောဟစ်ကြပါတယ်ရှီယာမွတ်စလင်တွေရဲ့ဘာသာရေးထွန်းမြောက်မှုဖြစ်တဲ့ကာဘလာမျိုးကအီရန်ကောင်စစ်ဝင်ရုံးတစ်စီတစ်ပိုင်းကိုလူငယ်အများစုဖြစ်တဲ့ US ဆန္ဒပြသူတွေကတနင်္လာနေ့မှာမီတင်ရှိုးပြီးလူငယ်တွေဟာအဆောက်အဦအပြင်ဘက်ကတိုင်းတွေပေါ်မှာကောက်ခုံကြပါတယ်။အီရန်မှာရောလေဗနွန်မှာပါအစိုးရဆန့်ကျင်ဆန္ဒပြဖို့တွေဖြစ်တာပြည်ပနိုင်ငံတွေကသွေးထိုးလှုံ့ဆော်တာကြောင့်ဖြစ်တယ်လို့အီရန်ကောင်ဆောင်ကြီးခါမေနီကပြီးခဲ့တဲ့သတင်းပတ်မှာဆွဆွဲပြောဆိုတဲ့ပေါ်အီရန်နိုင်ငံသားတွေဒေါသထွက်ကြပါတယ်။
قدرت های استکباری امروز بیشتر از همه آمریکا سرویس
ایران لبنان ما دیگه یون رو نه متی میین یو به به پی آم امریکا نه نو ننگان روی پین لگوی ننگان روی آبی آمیا لون نیجارا پی باره
ایران ننگان یه تکتن شیا گانزا گران ایا دولا آلی سستانی گا بیلو بیم با این آزو گا ما درو پی سی جنه دایم پی آم آزا لامورا میو پی مکن بو တောက်ကြနေဝပြုစုတောင်းပွဲတွေမှာသူကိုယ်စားဥဆောင်စုတောင်းပေးသူစေယစ်အလီဆာဖီကနေတဆင့်အီရတ်လူထုကိုပြောပါတယ်ပြင်ပအင်အားစုဆိုတာကတော့အီရန်နိုင်ငံကိုယဉ်ညွတ်တာပါလက်ရှိအီရတ်ဆန္ဒပြပွဲတွေနဲ့အီရန်ရဲ့မူဝါဒအပေါ်ထောက်ပြဝေဖန်သူကတော့အီရန်သမ္မတဟောင်းအဘူလဆန်ဘာနီဆဒါဖြစ်ပြီးသူကပြင်သစ်ဘာသာနဲ့ VOA ကိုအခုလိုပြောပါတယ်
အီရတ်မှာရောလက်ဘနွန်မှာပါလူထောက်ခံတဲ့ဆန္ဒပြပွဲတွေဆက်ဖြစ်နေတာကြောင့်အီရန်ဆိုးရကဖန်တီးနေတဲ့အီရတ်၊ဆီးရီးယား၊လက်ဘနွန်တို့နဲ့ပေါင်းစည်းညီညွတ်ရေးနှစ်40နီးပါးကြာမူဝါဒကိုရိုင်းနှက်စေပြီးဖြစ်ပါတယ
်အသက်သွေးချွေးတွေရင်းပြီးတော့ရောဘဏ္ဍာငွေကြေးတွေတုံးပြီးတော့ပါနှစ်40ကြာကြိုးပမ်းခဲ့တာတွေဟာဒီဆန္ဒပြပွဲတွေဖြစ်လာတာနဲ့အတူဘယ်လိုဖြစ်ပြီးတော့ဒီလောက်မြန်မြန်ကြာရှုံးသွားရတာလဲဆိုတာအီရန်အုပ်ဆောင်ကြီးအယာတိုလာခါမီနီအနေနဲ့ သူ့လူလူကိုတော့ရှင်းမပြနိုင်ပါဘူးလို့အီရန်သမ္မတဟောင်းဘာနီဆာဒါကပြောပါတယ်ခင်ဗျာ
ကိုကြော်ကြော်သိပြောပြသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာဆောင်းပါးတွေကိုမအီတန်စင်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာနိုင်ငံမှာမပြေပြောက်နိုင်သေးတဲ့ကိုလိုနီအငွေ့သက်ဆွဲခေါင်းစဉ်နဲ့ Nicholas Farrelly က theasiadialogue.com မှာရေးထားတာကိုဖတ်ရပါတယ်မြန်မာနိုင်ငံအပေါ်ဗြိတိန်ကိုလိုနီကာလကုန်လွန်သွားပြီဆိုပေမဲ့လည်းကိုလိုနီရဲ့တရားမှုကရှိနေသေးတယ်လို့ရေးသားထားပါတယ်မြန်မာနဲ့ဗြိတိန်ကြားနိုင်ငံရေးဆက်ဆံရေးကအများသောအားဖြင့်အပေါင်းလက္ခဏာဆောင်နေဆိုပေမဲ့လည်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့2019လောက်မှာတော့နှစ်နိုင်ငံကြားဆက်ဆံရေးတက်မှလာခဲ့ပြီးတော့မြန်မာအပေါ်ပြည်တင်းကရှုပ်ချမှုတွေပြင်းထန်လာတယ်လို့ဆိုပါတယ်။ပြည်နိုင်ငံအောက်စ်ဖို့ဂျောင်းစင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အနေနဲ့ရင်းချာဒုက္ခသည်တွေအရေးမှာအရေးယူသင့်သလောက်မလုပ်ဆောင်လို့ဆိုပြီးတော့ဗီတိန်အပါဝင်နိုင်ငံတကာကပေးအပ်ခဲ့တဲ့ပွဲတွေဂုဏ်တူးတွေကိုပြန်ပြီးတော့ရုပ်သိမ်းခဲ့ရတယ်လို့ရေးသားထားပါတယ်။ရခိုင်ပြည်နယ်ကနေရင်းချာသိမ်းနဲ့ကြီးထွက်ပြေးရတဲ့ပြည်ပခါမှာလူခွေချိုးပေါက်သူတွေကိုအရေးယူဖို့ပြည်တင်းကပြောဆိုနေပြီးတော့မြန်မာအစိုးရအနေနဲ့ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးမြူဘူးဆိုပြီးတော့ရှုံချနေတဲ့အကြောင်းလေးရေးသားထားပါတယ်။မြန်မာပြည်သူတွေကတော့မြန်မာနိုင်ငံရဲ့ယဉ်ကျေးမှုနဲ့စီးပွားရေးအခြေခံကိုဖျက်လို့ဖျက်ဆီးပြုခဲ့တဲ့ဗီတင်ကိုလိုနီကိုပစ်တင်နေတယ်လို့ရေးသားထားပါတယ်။ရိုဂျာပရိပခနောက်ကျောင်းပြန်ကြည့်ရင်ဗီတင်အင်ပါရာတီထောင်စင်တုန်းကမူဝါဒရေးရာနဲ့ကင်တွယ်ပုံညံ့ဖျင်းမှုရဲ့ဓာတ်ရိုက်တရမှုပဲဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ကိုလိုနီခေတ်ကမြန်မာနိုင်ငံပေါ်မှာအနိုင်ကျင့်ခဲ့မှုတွေအခုခေတ်မြန်မာကလူမျိုးတုံးတက်ဖြတ်မှုတွေဒီကြောင်းတွေနဲ့ပတ်သက်ပြီးတော့အကြိတ်အနယ်အငင်းပွားနေသေးရတော့ဗြိတိန်နဲ့မြန်မာနိုင်ငံကြားအပြန်အလှန်ချစ်ခင်မှုကတော်ရုံလောက်ပဲရှိနိုင်မယ်လို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ကနဦးဆောင်ရွက်မှုမှာမြန်မာနိုင်ငံကချုပ်တည်တဲ့ကလေးတသန်းကျော်အတွက်ထိရောက်တဲ့ပညာရေးပေးနိုင်ခဲ့တဲ့ဆိုတဲ့ခေါင်းစဉ်နဲ့ကလသမကကလေးသူငယ်များရန်ပုံငွေအဖွဲ့ရဲ့အစီရင်ခံစာကိုကူးကားပြီးတော့ရေးသားထားတဲ့စောင်းမတစ်ပုဒ်ကို reliefweb.int မှာဖတ်ရပါတယ်။အရေးသွေးခြေခံတဲ့ပညာရေးစနစ် BOQBEP အစီမံကိန်းကနေပြီးတော့တနိုင်ငံလုံးအတိုက်အတာနဲ့ကလေးတသန်းကျော်အတွက်ပညာရေးအထောက်အကူဖြစ်ခဲ့တယ်လို့ရေးသားထားတာပါ။ပညာရေးဝန်ကြီးဌာနကဦးဆောင်ပြီးတော့ဥရောပသမဂ္ဂ EU ဒိန်းမတ်နိုင်ငံနဲ့UNICEF ရဲ့အထောက်ပံ့နဲ့လှုပ်ဆောင်တဲ့အစီအစဉ်လည်းဖြစ်ပါလေ2016ခုနှစ်ကစတင်ခဲ့တဲ့ BOQBEP အစီအစဉ်ဟာငွေကြီးမတတ်နိုင်တဲ့ကလေးငယ်တွေအတွက်အရေးသွေးမြင့်ပညာရေးကိုပေးဖို့ရည်ရွယ်တာဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အားလုံးပါဝင်တဲ့အရေးသွေးမြင့်ပညာရေးမူဝါဒကိုလှုပ်ဆောင်နိုင်ခဲ့တယ်လို့ရေးသားထားပါတယ်မူကြိုအတန်း800,000အတွက်စာအုပ်တွေသင်္ထားကူပစ္စည်းတွေကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့လည်းရေးသားထားတာပါ2019ဇူလိုင်လကစပြီးတော့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်အရရခိုင်ပြည်နယ်ကကလင်းငယ်တွေအတွက်အာယုံဆိုင်လှုပ်ဆိုင်လာတာဖြစ်ပြီးတော့လူမျိုးဘာသာကြားမှနိုင်ငံသားဟုတ်မဟုတ်ခွဲခြားခြင်းမရှိဘဲနဲ့အားလုံးပါဝင်နိုင်မဲ့ပညာရေးကိုပေးခဲ့တယ်လို့လည်းရေးသားထားပါတယ်။ပြန်ပြင်ပေးခဲ့တဲ့ကျောင်း38ခုတည်းကတစ်ခုဖြစ်တဲ့စစ်တွေမျိုးကရေးချမ်းပြင်အခြေခံပညာအလဲတန်းကျောင်းမှ BOQBEP အစီအစဉ်အောင်မြင်စွာပြီးဆုံးတဲ့ကျောင်းခန်းနာကိုကျင်းပခဲ့ပြီးတော့ပြည်တွင်းမှာရွှေ့ပြောင်းနေထိုင်ရတဲ့ဘော်ဒူဖာမူစလင်စခန်းကတမယိုးချမဟုတ်တဲ့မူလာတန်းပညာသင်စခန်းတွေနဲ့ယာယီစာသင်ခန်းတွေကိုကိုယ်စားလှယ်တွေကတွားရောက်ကြည့်ခဲ့တယ်လို့ရေးသားထားပါတယ်။ဒီစီစဉ်တွေကို BOQBEP ကထောက်ပံ့ပေးထားတာဖြစ်ပြီးတော့ Save the Children International SCI ကကြီးကြပ်တာလည်းဖြစ်တယ်လို့ရေးသားထားပါတယ်။ရခိုင်ပြည်နယ်ကကလေး3သိန်းကျော်စာဖတ်အားကောင်းမှုအတွက်ကျောင်းအပြင်ဖတ်ရမယ့်စာအုပ်တွေပေးနိုင်ခဲ့ပြီးတော့ကလေးတွေရေးသွေးကောင်းတဲ့ပညာရေးရရှိနိုင်ဖို့ရခိုင်ကဆရာဆရာမ2,000ကျော်ကိုလည်းတင် जा ပေးနိုင်ခဲ့တယ်လို့ဖော်ပြထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
။မအီတန်စင်ပါ။ပကြခေထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေကို light meter 32 40 48တို့အပြင် light lamp meter 190 kHz 1905ကနေလည်းတူးချက်နားဆင်နိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါတော်တော်ရှင်များခင်ဗျာမြန်မာစံနယ်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American အသံရဲ့ကြာတာပရိနေမနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်ထိဆက်လက်တင်ဆက်ပေးနေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line to meter 3040 48တို့အပြင် line lab meter 190 kHz 1595တို့ကနေပါတိုးချက်ထုတ်လွှင့်နေပါတယ်ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့မြန်မာရေးသုံးသပ်ချက် blogger တွေပြောသမျှအစီအစဉ်တွေနဲ့အတူမြန်မာလူထုနဲ့ကြမ်းမာရေးအစီအစဉ်မှာအရေးပြားဆရာဝန်ဒေါက်တာဖွေရန်ဖြူကအခုလို့ပြောပါတယ်
ကိုတုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြာတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမတုံးတာအကောင်းဆုံးအကြောင်းတွေမပါတဲ့
ဟာရာဒီမှာအရေးပြားချက်တာမဖြစ်စေဖို့လိုက်နိုင်ရမယ့်ကိစ္စတွေနဲ့ရှောင်ရှားတင်တာတွေကိုဒေါက်တာတန့်စင်ရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်မှာမကြာခင်နားဆင်ကြရမှာဖြစ်ပါတယ်အခုတော့ဦးကျော်စံသားရဲ့မြမအရေးကိုအရင်ဆုံးနားဆင်ကြရပါမယ်ခင်ဗျာစီလွန်ခေကမ္ဘာနိုင်ငံရေးမှာအင်အားစုဖွဲ့မှုတွေအများအပြားဖြစ်ထွန်းလာတဲ့အတွက်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တချို့ဟာပြည်မအခြေခံမှုထက်အင်အားတောင့်တင်းတဲ့အုပ်စုတွေအလိုကျဖြစ်နေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာသားမကြီးဦးဟောက်တူစွမ်းကဆိုပါတယ်အာဆီယံအဖွဲ့တွေကတော့မြန်မာပြည်ထနာရဲ့အခြေအနေမှန်ကိုနားလည်ပြီးကုလသမဂ္ဂအနေနဲ့လည်းအာဆီယံလိုနားလည်လှုပ်ဆောင်မယ်ဆိုရင်ပိုကောင်းလိမ့်မယ်လို့လည်းပြောပါတယ်အသေးစိတ်ကိုတာမတ်ကြီးဦးဟောက်တူစွမ်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ရမှာမြန်မာတာမတ်ကြီးကအခုလိုစတင်ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီခိုင်းပြီးနေမှာခုနောက်ပိုင်းနေရာဆုံးခွာတဲ့မွတ်စလင်နဲ့ပတ်သက်တဲ့ပြဿနာဟာကျွန်တော်နိုင်ငံအတွက်ဒီရင်မှာတမကဝင်နေဟိုနိုင်ငံကမျက်နှာစာမှာပါအကြီးအမားဆုံးတော့ရင်ဆိုင်ကြုံတွေ့နေရတာခက်ခဲကြီးတစ်ခုဆိုတာမှတ်ပါတယ်အဘိဓမ္မာဆိုတော့ကျွန်တော်တို့ဒီမိုကရေစီတင်ကြပ်ရတဲ့ကာလကိုစတင်ပြီးတော့ပြည်သူဆိုရရွေးချယ်တင်မြှောက်ခဲ့တဲ့2015ရွေးကောက်ပွဲပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရဲ့ညှော်မှန်းချက်တင်တဲ့ဟိုအထောက်ကျိုးပါမှုတွေရဲ့အကြီးမားဆုံးသောအဟံတားကြီးကတော့ဒီဟာပဲလို့ပြောရင်တော့မှားဘူးပေါ့နော်။ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကုလသမဂ္ဂမျက်နှာစာမှာမကြုံစဘူးပေါ့။ကုလသမဂ္ဂသမိုင်းမှာလည်းပဲအမှန်တမ်းပြောရလို့ရှင်တော့နိုင်ငံတိုင်းနိုင်ငံပေါ်မှာဒီဒုက္ခရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် humanitarian issue လို့ပဲခေါ်မှာပေါ့နော်ဒီဒုက္ခတွေပြဿနာပါညာဆိုရတာ။ဒီအနေနဲ့ပတ်သက်ပြီးတော့ဒီလောက်ကျွန်တော်တို့လောက်ဖြားအများဆုံးအပြေးခံရနိုင်တာအခုတည်းမရှိပါဘူး။နော်အခုတည်းမရှိပါဘူး။ကျွန်တော်တို့က mechanism အများကြီးနဲ့ပဲဟိုလူခွင့်ရေးကောင်စီမှာရောပြည်ထောင်စုကထူထူညီလာခံမှာရောလူခွင့်ရေးကောင်စီမှာရောကျွန်တော်ပြပောင်းဆောင်ရနေပြီးတော့မှဟိုဖြားပြေးခြင်းခံနေရတဲ့အတွက်တော်တော်လေးကြီးကြီးမားမားကျွန်တော်ရင်ဆိုင်နေရတဲ့ခက်ခဲလို့ပဲကျွန်တော်ဒီလိုပြောချင်ပါတယ်။
ဆိုတော့မြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂအနေနဲ့ဘာဖြစ်လို့လောက်တောင်မှမကြုံစုဖူးတဲ့ဖိအားပေးရသလဲကျွန်တော်နှစ်ခုစဉ်းစားမိပါတယ်ကုလသမဂ္ဂအတိုင်းပိုင်းကအမှန်တိုင်းနားမလည်လို့လားတချို့ကလည်းပဲကုလသမဂ္ဂဘက်လိုက်တယ် bias ဖြစ်တယ်ဒါမြန်မာနိုင်ငံကနိုင်ငံငယ်ခုခံနိုင်စွမ်းသိမရှိလို့ပါဆိုကြပါစို့ဟိုကငါဆိုရင်တရုတ်ရဲ့လူခွင့်ချုပ်ပေါင်းမှုတွေအများကြီးစီးခဲ့ပြီမဲ့တရုတ်ရဲ့စီးပွားရေးအင်အားကြောင့်ဒီကူကြတော့လူဖျားကြီးပန်းမမပြေရဘူးစသဖြင့်ပြောကြတာလေအများကြီးရှိကြပါတယ်။တမကြီးဘယ်လိုနှိုင်းရှင်တို့ပါလဲလား
။ကျွန်တော်မြန်မာကတော့ဘောနော်ပုံကလေးအမြင်နဲ့ကျွန်တော်ပြောရမယ်ဆိုရင်ကုလသမဂ္ဂရဲ့ဟို dynamic လို့ခေါ်မှာလားနော်။လုပ်ငန်းအကောင့်ထဲပေါ်ဆောင်ရွက်မှုဟိုမှာဖွဲ့စည်းမှုပုံစံနဲ့လုပ်ဆောင်နေမှုပုံစံတွေကလည်းဒီ27ရာစုမှာတော့တော်တော်ပြောင်းလာတယ်လို့ကျွန်တော်အဲ့လိုတော့မြင်တာဘောနော်။ဟုတ်လားအခြေခံမူတွေပေါ်မှာဟိုရပ်တည်တဲ့ဟာတဲ့ဒီသူတပြင်းတော့ကျွန်တော်တို့အစီအကလာဟိုပြီးသွားတဲ့ခါအင်အားအတိုင်းစနစ်တွေကတိတ်ညားလာတဲ့ခါကျတော့ဒီနိုင်ငံတကာဆက်ဆံရေးပုံစံပြစ်ပြောင်းလာတဲ့နဲ့မူတည်ပြီးတော့ကုလသမဂ္ဂရဲ့လုံဆောင်တဲ့ပုံစံလည်းပဲပြောင်းလာတယ်လို့ကျွန်တော်အဲ့လိုမြင်တယ်သူတပြင်းကျွန်တော်ကိစ္စမှာဖိအားပေးတဲ့ပုံစံကိုကြည့်မယ်ဆိုလို့ရှင်အဓိကနောက်ပိုင်းကဥဆောင်နေတာဘယ်ဖွဲ့လဲဆိုလို့ရှင် OIC လို့ခေါ်တဲ့ Organization of Islamic Cooperation OIC အဖွဲ့နဲ့ဒီ EU ပေါ့နော်အဲ့ဒီနှစ်ဖွဲ့ကအဓိကဥဆောင်ပြီးတော့လုပ်နေတယ်ဝိုင်းစီရောဗျာအမှန်တည်းပုံရင်းလေးပြောရင်တော့ဗတ်တိုင်းနဲ့ခြေကမျိုးဖွဲ့စီတဲ့ဖွဲ့စီဖြစ်တဲ့အခါကျတော့သူကြည့်ကြရဲကွာသူတို့ရဲ့ဒီမွတ်စလင်တွေဟလာဒီလိုဖိနစ်ခံရတယ်နှိပ်စက်ခံရတယ်ဆိုတဲ့ဟာအမြင်နဲ့ဒီဘက်ကနေကျတော့စေဝီသွားတာပေါ့နောက်ဒီဘက်ကလည်းပဲဥရောပသမဂ္ဂဘက်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်မြင်လာတာသူတို့ကဘာလဲဆိုတော့moral point of view ဘက်ကနေကြည့်ပြီးတော့မှဒီလူခွင့်ရတံပိုးထားမှုဒီဟာကိုပဲခြေတန်းတင်ပြီးတော့ဒါလုတ်သွားနေတယ်ဒီနှစ်ဖွဲ့ပေါင်းမိတဲ့အခါကျတော့ကျွန်တော်ရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေနဲ့တကယ်ပကတိအဖြစ်မှာအခြေအနေတွေကိုဟိုထည့်အတွက်စဉ်းစားခြင်းဟိုမရှိဘူးဒီအဖွဲ့နှစ်ဖွဲ့စလုံးကိုပေါင်းလိုက်မယ်ဆိုရှင်ကုလသမဂ္ဂအဖွဲ့ကြီးရဲ့တဝက်ကျော်ကဖြစ်သွားပြီလေ။တဝက်ကျော်ဖြစ်သွားပြီတဲ့ခါကျတော့သူတို့နဲ့ဆက်နွယ်နေတဲ့ ဟာလာသူတို့ကိုမိခိုနေရတဲ့နိုင်ငံတွေနဲ့ပေါင်းလိုက်ရင်အဲကျွန်တော်ရဲ့တစ်ဖက်မှာအင်အားကုလသမဂ္ဂသုံးပုံနှစ်ပုံတော့အလိုလိုပါသွားတာပေါ့အဲ့ဒီသဘောတရားကိုကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့လုံညိုရေးကောင်စီမှာတော့လောက်မဆိုးလှတော့လည်းပဲတချို့ forum ကြီးမှာကြတော့မြန်မာနိုင်ငံကိုပူပြီးဖိအားပေးတဲ့ဥပမာအဖြစ်ICC လို့အဖွဲ့မျိုးကအရေးယူမဲ့ကိစ္စမှာ UN ကလည်းအတီးပြုပေးမဲ့ judges တွေကို UN ကရွေးပြီးခန့်လိုက်တဲ့ဆိုရင်အဲ့ဒါဟာမြန်မာနိုင်ငံမှာလိုက်နာရမယ် obligation ရှိလာတယ်ဆိုတဲ့သဘောမျိုးလည်းတွေ့ရပါတယ်ဆိုတော့ ICC လို့အဖွဲ့က UN ကိုသုံးပြီးတော့မြန်မာနိုင်ငံကိုအရေးယူဖို့ထိကြိုးပမ်းလာနိုင်တဲ့အလားအလာကရှိလာနိုင်ပါလားရှိကို
ကျွန်တော်သုံးသပ်မိသလောက်ဆိုလို့ရှိရင်တော့ဟိုတို့ကနီလန်ပလောင်းစုံနဲ့ပေါ့နော် OIC ဟိုပြည်ခဲ့တဲ့ဝန်ကြီးဖွဲ့အစည်းအဝေးမှာအဲဒီဟာကို ICC တင်ဖို့ကိစ္စဂမ်ဘီယာနိုင်ငံကိုတာဝန်ပေးပြီးတော့မှသူတို့ဆက်လုပ်မှာပေါ့အဲအဲ့ဒီသဘောမျိုးသူတို့ကဆုံးဖြတ်ထားတာ OIC နေနဲ့တစ်ဖက်ကလည်း EU နိုင်ငံတချို့နိုင်ငံတွေပေါ့ဗျာအထူးသဖြင့်နောက်ဥရောပနိုင်ငံတချို့တွေအားဆိုရင်ဟိုဒီဟာကို ICC တင်ဖို့ကိစ္စကိုချက်ခုတ်ချက်ခဲလုပ်နေကြတယ်သို့တော်လည်းပဲကျွန်တော်ဥပဒေကြောင်းရပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟာလား ICC အဖွဲ့ဝင်မဟုတ်တဲ့အတွက် rule statute ကိုလက်မှတ်ရေးထိုးထားခြင်းမရှိတဲ့အတွက်ကျွန်တော်တို့ပုံမှန်တော့တကယ်ကဒီ ICC ရဲ့ဟလာဥပဒေကြောင်းအရာဟလာအာဏာသိမ်းရောက်ပိုင်ခွင့်နဲ့ကျွန်တော်တို့လိုက်နိုင်မယ့်တာဝန်တရားမရှိဘူးပေါ့နော်အဲ့ဒါကြောင့်လည်းပဲသူရဲ့ဥပဒေအရာရှိ chief prosecutor အနေပြီးတော့ subject ထဲမှာနာမည်ပေးထားတာက deportation လို့ပဲသူကဒီကျွန်တော်ဘက်ကနေပြီးတော့ Muslim population ကိုနိုင်ငံအပြင်ကိုမောင်းထုတ်တယ်နှင်ထုတ်တယ်ဆိုတဲ့ဟာနဲ့သူကအဲလုတ်တာ။အဲဆိုကျွန်တော်ပြည်တွင်းမှာဖြစ်တဲ့ကိစ္စကသူကအာဏာသိမ်းအောင်မရှိဘူးလေ။အဲတော့ဂျမန်ရေးထိုးထားတဲ့ Bangladesh ပေါ်မှာဖြစ်တဲ့ရာဇဝတ်မှုတစ်ခုခုသာလျှင်သူကအာဏာသိမ်းအောင်မရှိတာကိုအဲ့သဘောအရအဲ့လိုလုပ်ထားတယ်။သို့တော်လည်းပဲနိုင်ငံတကာနိုင်ငံကို ICC ရဲ့တရားစီရင်ခွင့်အောက်ကိုလွှဲပေါင်းဆိုတဲ့နေရာမှာကုလသမဂ္ဂဘောင်ထဲမှာကျွန်တော်သိလောက်ဆိုရင်တော့လုတ်ပိုင်ခွင့်ရှိတာကုလသမဂ္ဂလုံကျွင်းကောင်စီတစ်ခုပဲရှိတယ်လေ
။
အဲ့တော့လုံကျွင်းကောင်စီကဒီဟာကိုလွှဲပြောင်းပေးမှသာလျှင် resolution နဲ့ဆုံးဖြတ်ပေးမှသာလျှင်ဒါလုပ်လို့ရမယ်။ဆိုတော့အစ်စ်လေးကတော့အများကြီးတော့ရှိပါတယ်။ဥပဒေကြောင်းရလဲဒါခိုင်လုံတဲ့ကိစ္စတော့မဟုတ်ဘူ
း။နောက်တစ်ခုကမြန်မာနိုင်ငံအပေါ်မှာကုလသမဂ္ဂကပေးတဲ့ PR တွေမြန်မာနိုင်ငံဘက်ကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့စီစဉ်နေတဲ့ဘာညာစာကိုအမြဲတမ်းပြောမယ်။ကုလသမဂ္ဂကတောင်းဆိုတဲ့အတိုင်းဖြန့်ပေးနိုင်တာဆွေးနွေးနိုင်တာတွေမရှိတဲ့အပိုင်းလည်းတွေ့ရပါတယ်။အဲ့ဒါသူတို့တောင်းဆိုမှုတွေကမြန်မာနိုင်ငံရဲ့ဒါအထုတ်ရှားအာဏာကိုများညှိစွန်းလောက်အောင်များဖိအားပေးနေတဲ့ကိစ္စတွေများဖြစ်နေပါလားသူတို့မြန်မာနိုင်ငံပြည်တွင်းရေးအတွက်များအခက်အခဲသိကြုံသွားနိုင်ပြီလားသူတို့ပြောတာကိုခွပြလိုက်ရင်စသဖြင့်ဘယ်လိုအခက်အခဲတွေရှိနေထင်ပါလဲအဲ့ဒါတွေကိုလည်းပြောဖို့
ဟုတ်ကဲ့နားရမှန်တော့ဗျာကျွန်တော်ဒီရခိုင်ပြည်နယ်မြောက်ပိုင်းလူမှုတိုင်းဝိုင်းကြားမှာဖြစ်နေတဲ့ပြဿနာဟာနှစ်ပေါင်းရှည်ကြာခဲ့ပြီကြာခဲ့ပြီအားလုံးနဲ့သိတယ်အဲ့ဒါကြောင့်ဒီပြဿနာဖြေရှင်းဖို့ဆိုပြီးတော့ confidence ပြကိုင်းချမ်းမြေကော်မရှင်ကိုစဖွဲ့တာလည်းဒီဆိုရပဲစသူဖွဲ့ပြီးတော့ဒီရှိမှဒီကိစ္စဖြေရှင်းရမယ့်ကိစ္စအရေးကြီးတဲ့ကိစ္စဆိုပြီးတော့စပြီးလုပ်တာကျွန်တော်တို့အဆိုရပဲစပြီးလုပ်တာပါအဲတိုးတော်လည်းပဲတစ်နေ့ကန်ချမ်းဖက်တမားရရဲ့တိုက်ခိုက်မှုနဲ့ကျွန်တော်စစ်စင်ရေးကိစ္စတွေဖြစ်လာတဲ့အခါကျတော့သူ့လိုက်ပြုံလိုက်ထောက်ခေါက်သွားတဲ့ကိစ္စတွေဖြစ်လာတာကိုဒီဘက်မှနေတဲ့လူတွေဘင်္ဂလားဒေ့ရှ်ကိုထွက်သွားတယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကျွန်တော်တို့ဟိုလက်တွဲပြီးတော့ဟုတ်လားကျွန်တော်ညှိနှိုင်းဖြေရှင်းရမှာမဟုတ်လားဗျာအဲ့တော့ဒါလုတ်တင်လုတ်ထိုက်တဲ့အလုတ်ပဲဒီဟာကိုကျွန်တော်လုတ်တယ်လေဒီလိုကျွန်တော်တို့နိုင်ငံသဘောတူညီချက်နဲ့လုတ်နေတဲ့နေရာမှာဟုတ်လားကျွန်တော်တို့ချွတ်ချော်မှုတွေလည်းတချို့ရှိတယ်ရှိတဲ့အပိုင်းမှာကျွန်တော်တယောက်နဲ့တယောက်အဖြစ်တင်နေတာမဟုတ်ဘူးဟိုဖြစ်နေတဲ့ဟာကိုကျွန်တော်ပြောနေတာပဲကျွန်တော်လက်ခံဖို့အတွက်ကျွန်တော်လက်ခံမယ်ကျွန်တော်ဒီမှာနေသွားတဲ့လူမှန်တယ်ဆိုလို့ရှိရင်ထောက်ထားပါတော့တခုခုပေါ့ဗျာကြားနိုင်တယ်ဆိုရင်ကျွန်တော်တို့ကစစ်စစ်ပြီးတော့မှန်ကန်နေဆိုရင်ကျွန်တော်ပြန်လက်ခံဖို့သဘောတူညီပြီးတာကျွန်တော်လည်းပြောပြပြီအဲ့ဒီမှာသူတို့ဘက်ကလောရမယ်ဘိုင်းကဟုတ်လားဟိုအဖန်မှန်လဲကျွန်တော်ပြောပြပါပြီ။ဟာတတ်မှတ်ထားတဲ့ပုံစံတွေရှိတယ်။သစ္စာရဲ့ပုံကိုယ်တွေကိုဖြေခိုင်းမှာသူတို့တကယ်ပြန်လာခြင်းနဲ့ဟာဆန္ဒအမှန်ရှင်းလက်မထိုးအဲပုံစံမလက်မထိုးပြီးတော့ကျွန်တော်တို့ပို့ကျွန်တော်တို့ကစီးစီးပြီးတော့မှန်းနေဆိုရင်လက်ခံမယ်။ဒါလည်းလည်းရှင်းရှင်းပဲပဲ။သို့တော်လည်းဒီဟာကိုပုံမှန်မလုပ်တဲ့ခါကျတော့ကျွန်တော်တို့မှပြဿနာတွေဖြစ်တယ်။အားလုံးပြုံနေတော့အများကြီးတော့အခက်အခဲရှိမယ်။သို့တော်လည်းပဲကျွန်တော်ပြောထားတဲ့အရေးအတွက်ကိုပြန်လာရဲဆိုရင်ကျွန်တော်တို့ကသူတို့လုံရင်းအတွက်လည်းပဲဟာတက်နိုင်ဆုံးလုပ်ပေးမယ်။ဝေစာဝင်ဤတွေ့လည်းပဲနေရာပြန်လေးနေရာခြားခြားပြီးဤတွေ့လည်းပဲကျွန်တော်လုပ်ပေးမယ်ဆိုတဲ့ဟာတွေကပြောထားတယ်ကျွန်တော်လည်းလက်ခံမှုလည်းအဆင်ပြေပဲကျွန်တော်ဘက်ကတော့ဒါပါပဲ
ဟိုတုန်းကဗိုလ်ချုပ်ကြီးနေဝင်းတစ်ထက်တုန်းကဆိုရင်လည်းပဲဒီကိစ္စဖြစ်ခဲ့တဲ့အခါနှစ်နိုင်ငံညှိပြီးတော့ဖြစ်ရှင်းခဲ့ရတယ်ထင်ပါတယ် UN ကိုမရောက်ခဲ့ဘူးငကားမင်းစီမံချက်ဆိုပြီးထွက်သွားပြီးဟင်းသာစီမံချက်နဲ့ပြန်လေလက်ခံခဲ့တယ်အခုကြတော့ကော်ဖီအန်နန်commission ခံပြီးတော့နိုင်ငံတကာကိုအလိုက်တောင်တချို့ကဝေဖန်ကြတယ်ခင်ဗျာ internationalized look like တယ်ဒီဟာကိုဖြစ်စင်လို့ရရဲ့သားနဲ့ဆိုပြီးတော့အဲ့လိုဟာကိုအပြစ်တင်ပြီးပြောကြတာလည်းရှိပါတယ်သူတို့တွေအတွက်သမကြီးဘယ်လိုတုံ့ပြန်ပြောခြင်းပါလဲ
ကျွန်တော်တို့ကအဲ့ဒါ international line လောက်တော့မဟုတ်အမှားပြောရရင်ဟိုတုန်းကဖြည့်ရှင်းခဲ့တယ်ဆိုတာ root causes အရင်းမြစ်ပြဿနာကိုဖြည့်ရှင်းတာမဟုတ်ဘူးလူမှုပြဿနာကိုပဲဖြည့်ရှင်းတာဒီကနေထွက်သွားတဲ့လူပြန်လဲလက်ခံဖို့အတွက်သဘောကိုလုပ်ပြီးဒါပဲအဲ့ဒါကြောင့်လည်းပဲနေပေါင်းများစွာဒီပြဿနာကရှာရှိနေတာဖြစ်တယ်အဲ့တော့ဒီရှာရှိနေတဲ့ပြဿနာကိုအမြင့်ပြအောင်ပြဿနာအရင်းမြစ်ကိုရှာပြီးတော့ဘာတွေလောက်ရမလဲဘာတွေလောက်သင့်တယ်လဲဆိုတဲ့ဟာကိုကျွန်တော်တို့ကဟာလားဟိုဒီရခိုင်အကြံပေးကော်မရှင်ကိုဖွဲ့ပြီးတော့အကြံပြုချက်ကိုတောင်းတာဖြစ်ပါတယ်အဲ့လိုတောင်းတဲ့အခါမှာလည်းပဲဒီဟာကကျွန်တော်တို့ ownership ပဲဘယ်ကုလသမဂ္ဂမှလာပြီးတော့လုတ်ခိုင်းတာလည်းမဟုတ်ဘူးသူတို့ဘာမှတင်ပြကြရလည်းမရှိဘူးမစ္စတာကိုဘီအန်နိုင်နဲ့သူ့ရဲ့ကော်မရှင်ဟာဟာလားကျွန်တော်တို့နိုင်ငံတော်သမ္မတစီကိုသူ့ရဲ့ဆင်ခံလောက်တင်တာပဲကုလသမဂ္ဂလည်းတင်တာမဟုတ်လူငင်းကောင်စီလည်းတင်တာမဟုတ်ဘူးဒီလောက်ရည်ရှိဖြစ်နေတဲ့ပြဿနာရင်းမြစ်ကိုကင်တွယ်ဖို့အတွက်ဆိုပြီးတော့ကျွန်တော်ဆွေးရနေပြီးတော့စိတ်ရင်းစင်နာမှနဲ့လုပ်တဲ့ကိစ္စသာဖြစ်တယ်ဒီလိုပဲကျွန်တော်ပြောချင်ပါတယ
်ကျွန်တော်နောက်တစ်ခုမေးချင်ပါသေးတယ်သမကြီးအခုနောက်ဆုံးအာဆီယံရဲ့လှုပ်ဆောင်မှုကိုကုလသမဂ္ဂတွင်းမှုချုပ်ကသဘောကျတယ်သူထောက်ခံတယ်လို့ပြောရဲဆိုထင်ပါတယ်အာဆီယံရဲ့ approach ကနိုင်ငံတကာကစောစောကပြောခဲ့တဲ့အဖွဲ့အစည်းတွေရဲ့ချင်းကပ်နေရတဲ့ပူပြီးတော့မြန်မာနဲ့ဟက်ဆက်မှုရှိလို့ထင်ပါတယ်အဲ့ကိစ္စလေးသမရဲ့သဘောထားသုံးသပ်ပါဦး
အဲ့တော့ဥကြံနာရှင်းရှင်းပြောရလို့ရှင်တော့အာဆီယံလောက်တာကအထူးထူးခြားခြားတော့မဟုတ်ဘူးသို့တော်လည်းပဲအမှန်တရားကိုတည်မြင်ပြီးတော့လုတ်တဲ့လုတ်ထိုက်တာကိုလုတ်တယ်လို့ပဲကျွန်တော်ပြောခြင်းတယ်။ဒါပြီးတော့လည်းဆိုတော့အာဆီယံဟာတနိုင်ငံရဲ့ပြည်တွင်းရေးကိုတည်နိုင်ငံနေပြီးတော့ဝန်ဆုပ်ဖက်တာတွေကိုကျွန်တော်ကလက်မခံဘူး။ဟာလာကျွန်တော်တို့အခြေအနေကိုလည်းသူတို့နားလေတယ်ကျွန်တော်တို့လက်တွေ့လုပ်နိုင်မဲ့အခြေအနေတွေဘယ်လိုရှိတယ်ဆိုတာလည်းသိတယ်ကျွန်တော်တို့ရဲ့စူးစမ်းအားထုတ်မှုတွေနဲ့စည်ရင်းစည်နာမှန်တွေကိုဘယ်လိုကူညီရမယ်ဆိုတာကိုပဲတို့ကရှာဖွေတယ်ဒီလမ်းရှာတယ်ဒီလိုလုပ်ပေးတယ်ဒီဟာကျွန်တော်ပြဿနာဖြေရှင်းခြင်းအတွက်เนาะအဓိကအချက်ပါပဲဒါပေမဲ့ကုလသမဂ္ဂအဲ့လိုမဟုတ်ဘူးဗျာဒါပုံမှန်လင်းလင်းပြောရလို့ရှိရင်ကုလသမဂ္ဂကတို့လိုချင်တဲ့ဟိုပုံစံကိုပဲတို့ကဟိုတွွင်းချင်တဲ့သဘောရှိတယ်အာဆီယံကတော့ကျွန်တော်ဖွဲ့စည်းတဲ့မှာဟိုကိုတနိုင်ငံနဲ့တနိုင်ငံလေးနားလေတဲ့သဘောပေါက်တယ်လာကုညင်းချင်းနဲ့ဆန္ဒဒါအဓိကဟိုကြတနာဖြည့်ရှင်းချင်းနဲ့ဆန္ဒအဓိကမို့လို့အဲ့ဒါကြောင့်ဟိုအဆင်ပြေတဲ့သဘောရှိပါတယ်လို့ပို့ပြီးတော့လေ
ဟုတ်ကဲ့ဆိုတော့ဒီတစ်ချိန်မှာအာဆီယံရဲ့လှုပ်ဆောင်ချက်ကိုကလသမဂ္ဂကမစ္စတာဂူတာရက်စ်ကသူတို့အပြေအဝါထောက်ခံမယ်လို့ပြောသွားတယ်ဆိုတာတနည်းအားဖြင့်နည်းနည်းနှိစက်မှုရှိလာတယ်ဆိုတဲ့သဘောပဲကလသမဂ္ဂဟာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာဆီယံဆူလောင်ကနားလည်ဖို့သူတို့ကြိုးစားလာတယ်ပေါ့
ဟုတ်ကဲ့အဲ့လိုနားလည်ဖို့ကြိုးစားရင်တော့အာဆီယံရဲ့လုံခြုံရေးလုပ်ဟန်ကိုသူ့အနေနဲ့သူ့ယူပြီးတော့လုပ်မယ်ဆိုရင်တော့အောင်မြင်ဖို့ပုံစံဆက်တာပေါ့ဗျာ
မြမရေးတုံသက်ချက်ကဏ္ဍကိုဦးကျော်စံသားကတင်ဆက်ပေးထားတာပါခုတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပါရစေခင်ဗျာ
တော်ရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထိမကြာခဏကြုံနေကြရပါတယ်အခုနောက်ဆုံးမှာဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထိပါလက်နက်ကင်ပဋိပက္ခတွေကြားမှာအယက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအယက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-2-3-2-3-8-5-5-5-4 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်
။တရရဲ့လေလိုင်းဆွေးနွေးကအစီအစဉ်တွေကိုတော့အင်ကာနဲ့စနေနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကျမရေးကဏ္ဍကိုလှည့်ပေးပါရစေအေးမြ6တွေ့တဲ့ရာသီမှာဆိုရင်အထူးသဖြင့်ရေပြား6တွေ့တဲ့အပြည့်အမှုတွေကိုရှောင်ရှားမှအသာကွဲတာအသာပတ်တာလိုမျိုးရေပြားကိုထိခိုက်စေမဲ့အခြေအနေတွေကိုကာကွယ်နိုင်တဲ့အကြောင်းဒေါက်တာတန့်စင်ရဲ့လူထုနဲ့ကျမရေးအစီအစဉ်မှာတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
အေးမြတဲ့ဆောင်းရည်မှာအေးပြား၆သိပ်ပျက်စီးမှုကလည်းသတိပြုရမယ့်ကျန်းမာရေးပြဿနာတစ်ခုဖြစ်ပါတယ်အသားရည်ကိုဂရုစိုက်တဲ့သူတွေကပိုပြီးသတိထားမိကြတာပါဆောင်းနေမှာအေးပြားထိခိုက်ပျက်စီးမှုကိုပြင်းပြင်းထန်ထန်ခံစားခဲ့ရဘူးတာကြောင့်ဆောင်းရည်ကိုရောက်လာပြီဆိုရင်တာမန်ထက်ပိုပြီးအေးပြားမ၆သိပ်အောင်ဂရုစိုက်ကာကွယ်ထားမိတယ်လို့အယောင်မြင့်တရေမန်နေဂျာတူဖြစ်သူမတ်တန်နာကအခုလိုပြောပါတယ်
အမကိုတိုင်ကပေါ့နော်အသားရေအဲအရန်ခြောက်တယ်ပေါ့နော်ဖနှောက်နေဆိုရင်တောက်လျှောက်ကွဲတယ်နှွေမိုးဆောင်တောက်လျှောက်ကွဲတယ်အခုဆိုရင် skin care လေးတွေကိုထိမ့်သိမ့်မှုရင်ကထိမ့်သိမ့်မှုမရှိခဲ့ဘူးပေါ့နော်အခုဆိုရင်မအားထိမ့်သိမ့်မှုရှိခဲ့တဲ့အတွက်ကြောင့်အဲသွတ်ထွက်တာတွေလည်းမရှိတော့ဘူး skin care ကတော့လူတိုင်းပေါ့နော်ထိမ့်သိမ့်သင့်တယ်လို့မအားတော့ပြောချင်တယ်ပေါ့နော
်အသားလာစီလိမ့်ပြီးအရေပြားလှပကိုထိမ့်သိမ့်ထားတဲ့သူတွေကလည်းအခုလိုဆောင်းရသည်မှာအသားရေပျက်စီးမှုကိုပိုပြီးကြုံတွေ့ကြရတယ်လို့ပြောကြပါတယ်ဒီရသည်မှာအသားလာစီအသုံးပြုတဲ့အခါ moisturizer ပါတဲ့အသားလာစီတွေကိုရွေးချယ်အသုံးပြုဖြစ်တယ်လို့မက်ဖောဒါရှုနဲ့မကွဲစောတို့ကအခုလိုပြောပါတယ
်အခုလိုအေးမြတဲ့အချိန်မှာဆိုရင်ကျမတို့ကြုံတွေ့ရတာကကြာတော့ဟောပေါ့အသား6တာအသားကတော့အသားအရေပြား6တာတော့အငယ်တန်းကြုံတွေ့နေရတဲ့အဲ့ဒါပြဿနာအဓိကပါပဲရှင့်ထောင်းလို့ရပြီဆိုလို့ရှင့်တော့ဒီတိုင်းကတော့ဟောပေါ့အသားကြီးကတော့6တွေ့လာတယ်အသားရေ6တွေ့တယ်အဲ့ဒီအတွက်ကိုဘယ်ထိန်းသိမ်းရမလဲဆိုတော့ဟာပေါ့အဓိကတော့ moisturizer လိုင်းရမယ်ပေါ့နော်ရေနွေးနဲ့ရေမချိုးရအောင်ရေနွေးနဲ့ရေချိုးလို့ရှိရင်ပုံပြီးတော့အသားရေ6တယ်ပြီးရင်အသားရေ6တွေ့တဲ့ရားတာကြီးဖြစ်တတ်တယ်ပေါ့နော်ဒါလေးလို့တော့ရှိရချက
်အရေပြားမချအောင်ညီမကဘယ်လိုထိန်းသိမ်းလဲဆိုတော့အဲ body lotion နေလိမ့်နေပေါ့နော် body lotion လိမ့်နေအခါမှာဒီအော်တီဗီယာနဲ့ပတ်သက်တဲ့အဲတချို့အဲလိုရှင်းနေရှိတယ်အဲပြီးလို့ရှိရင် day cream လို့ night cream လို့အဲ့ဒါတွေသုံးတယ်ဟုတ်ကဲ့ရှင်ဟုတ်အဲဗီတာမင် E လိုရှင်းအဲ့ဒါတွေလည်းသုံးပါတယ်အဲ့ဒါကြတော့အသားအရေအဲဆိုပြေပြီးတော့ချုံးမှုဖို့အတွက်ပေါ့အသားအရေပြားမချအောင်လို့အဲ့လိုမျိုးနီးလန်းတွေနဲ့ကာကွယ်ပါတယ်ရှင်
အရေပြား6သိပ်ပျက်စီးမှုမဖြစ်စေဖို့အတွက်အသားလာစီတွေလိမ့်ပြီးကာကွယ်ထားဖို့လိုသလိုအရေပြား6သိပ်မှုကိုပိုဆိုးစေမယ့်အပြုအမူတွေကိုလည်းသတိပြုရှောင်ကြဉ်ရမှာဖြစ်ပါတယ်။ရင်းနှီးပူပူနဲ့ရေချိုးတာမျိုးကိုရှောင်ကြဉ်ပြီးရေခဏခဏချိုးတာနဲ့လက်ခဏခဏဆီတာတွေကိုတက်နိုင်သလောက်လျှော့ချတင်တယ်လို့အရေပြားဆရာဝန်တဦးဖြစ်သူဒေါက်တာဝေယံဖြိုးကပြောပါတယ်
။ကိုသုံးတဲ့ဒီ lotion တွေ cosmetic တွေဆက်ပြားတွေအဲ့ဒါတွေကအများသောအားဖြင့်ဟိုအနံ့တွေများတဲ့ဟာတွေမသုံးတာအကောင်းဆုံးအယောင်တွေမပါတဲ့ဟာဆိုအကောင်းဆုံးပြင်းတဲ့ဆက်ပြားတွေကက်မီကယ်ပြင်းတဲ့ပါတဲ့ဆက်ပြားတွေမသုံးတာအကောင်းဆုံးပေါ့နော်နောက်တစ်ခုကရေချိုးမယ်ဆိုလို့ရှိရင်လည်းဖြစ်နိုင်တော့အဲတెంပရေချာပေါ့ water temperature ရေရဲ့အပူချိန်တွေ7-8နွေးလောက်ဆိုလို့ရှိရင်တော်ပြီတအားကြီးဟိုအရန်ပူတဲ့ဟာမျိုးနဲ့ချိုးလို့ရှိရင်အရေပြားရဲ့အစီလွှာအစီတွေပယ်တာပုံများတဲ့အတွက်ကြောင့်အရေပြားထောက်ဖို့ပုံဖြစ်တတ်တယ်နောက်တစ်ခုကရေချိုးတဲ့အချိန်အနေနဲ့ပြောလို့ရှိရင်အတိတ်ကြာကြီးချိုးလို့တိတ်မပောင်းဘူးအလုံးလုံး5မိနစ်10မိနစ်အဲ့လောက်ကအတော်ပဲကျွန်တော်တို့ဒီလိုမြေပြတ်နေသားမှာဆိုရင်တစ်နေ့ကိုတစ်ချိန်နှစ်ချိန်ပေါ့နော်အဲ့လောက်ကကောင်းပါတယ်အဲ့ထက်ပိုပြီးတော့ရေခဏခဏမချိုးတင်ဘူးနောက်တစ်ခုကရေချိုးတာတချို့ကြတော့လက်ခဏခဏစီးတတ်တဲ့အကျင့်တွေပါလေရှိတယ်အဲ့လိုမျိုးဆိုလို့ရှိရင်လည်းသူကလက်စီးပြီးတိုင်းဆက်ပြာပြင်းနိုင်တော့ဆက်ပြားပြင်းနိုင်နဲ့မဆေးရအောင်အရေပြား6တက်တဲ့လူတွေကဆက်ပြားအပြော့ကိုသုံးပြီးတော့ဆေးရမယ်လက်ဆေးပြတာနဲ့အရေပြားဆိုတဲ့ hand cream လိုဟာမျိုးကိုအမြဲတမ်းပြန်ပြန်ပြီးတော့လူးမှာပဲအရေပြား6တောက်တတ်တာရှိပါတယ
် moisturizer ပါတဲ့အသားလာစီတွေလိမ့်ပေးထားခြင်းဟာအရေပြား6သိပ်မှုဖြစ်အောင်ကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါတယ်အဆိုတဲ့ထိန်းသိမ်းမှုကိုရအောင်ပြည့်ရရှိစေနိုင်မှုအတွက်ရေချိုးပြီးပြီးချင်းမှာလိမ့်ပေးတင်တယ်လို့ဒေါက်တာဝေယံဖြိုးကပြောပါတယ
်ချောင်းတွင်းလည်းဝင်လာပြီပေါ့နော်အဲ့ဒါဆိုတော့အရေပြားပုံမှန်တဲ့အရေပြားနည်းနည်းလေးပို၆လာကြတယ်အဲ့ဒီအခါမှာဟိုပုံမှန်လိမ့်တာထက်ရေချိုးပြီးကာစအလှစီဖြစ်ဖြစ်လိုရှင်းဖြစ်ဖြစ်ဒီလိုအဆိုတက်ပေးတဲ့ဟာမျိုးတစ်ခုခုကိုအဲ့လိုအချိန်လိမ့်နေဆိုလို့ရှင်ပို့ကောင်းပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီအချိန်မှာအရေပြားရေဓာတ်ကိုဆုတ်ထားတော့မယ်လေအဲ့ဒီအချိန်မှာလေယာတစ်ခုကိုထည့်ပေးခြင်းအပြင်ပုံမှန်ထက်ပုံမှုဆိုတဲ့အသားရေပူရရှိမှာဖြစ်ပါတယ်ခင်ဗ
ျအရေပြားကို cute site ထိန်းသိမ်းဆောက်ရှောက်တဲ့သူတွေအနေနဲ့အခုလိုအေးမြ6တွေ့တဲ့ဆောင်းရသည့်ကာလမှာအရေပြား6တွေ့စေနိုင်မဲ့အပြုအမူတွေကိုရှောင်ကြဉ်ပြီးအရေပြားဆိုတဲ့ကိုတက်နိုင်သမျှထိန်းသိမ်းထားတဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
ဒေါက်တာတန့်စင်ရဲ့လူတို့နဲ့ကြမ်းမာရေးအစီအစဉ်ဖြစ်ပါတယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်လက်နားဆင်ကြည့်ကြရအောင်ပါ။ VOE ဗီဒီယိုအတိုလေးတွေတင်နိုင်မျှဝေနိုင်တဲ့ TikTok လူမှုကွန်ရက်ကို American Soya ကမြို့သားလူငယ်ရေးအတွက်စိုးရင်ရသလားဆိုပြီးသုံးသပ်စုံစမ်းနေပါတယ်။တချင်းဗီဒီယိုတိုလေးတွေနဲ့လူငယ်ရေးအကြအထူးရေပန်းစားနေတဲ့ TikTok လူမှုကွန်ရက်ကလူငယ်ရေးအရာစိုးရင်စရာဘာတွေများရှိနေပါသလဲ။
Chengdu dwe ma tong swe tu tan ya chi phike de TikTok lu mu kun ye ne patat lo ma su mya mon ga blogger ri pyo de mya a si se ma tin pya tha ba de khmyar
မြန်မာနိုင်ငံမှာအိမ်သုံးပစ္စည်းတွေ fashion ပစ္စည်းတွေကစလို့အိမ်ချမ်းမြေမော်တော်ကားတွေအထိ online ပေါ်မှာကြော်ညာပြီးအယောင်းဝယ်လုပ်နေကြပါပြီ။ကိုယ်ပိုင် website ထောင်ရောင်းကြသလိုအများအပြားကတော့ Facebook လူမှုကွန်ရက်ပေါ်မှာအယောင်းကြော်ညာ page လုပ်ပြီး online shopping site ဖွင့်ထားကြတာဖြစ်ပါတယ်။ OGYS ဆိုတဲ့အမျိုးသမီးသီးသန့် online shopping group ထဲမှာ shopping လုပ်ငန်းစခဲ့တဲ့ Bigu ဆိုတဲ့ site ကတော့ကြောက်လက်ောက်တွေကိုတပိုင်းတနိုင် online ပေါ်မှာစရောင်းခဲ့တာကနေ၃လအတွင်းမှာကိုပိုင်းဆိုင်ဒီဇိုင်းဖွင့်နိုင်တဲ့အထည်အောင်မြင်ခဲ့ပါတယ်။အခုဆိုရင်လောဝက်လက်စားတွေဒါမှမကပြည်တွင်းလက်မှုပစ္စည်းတွေအိတ်တွေအမျိုးသမီးဝတ်မြမဝတ်စုံ readymade တွေကိုအွန်လိုင်းကနေရောရန်ကုန်မန္တလေးဆိုင်ခွဲနှစ်ခုကနေပါရောင်းချပေးနေပါတယ်။အရင်အနည်းမရှိသူတယောက်အနေနဲ့အွန်လိုင်းရဲ့အစွမ်းမပါပဲအခုလိုအချိန်တို့အတွင်းမှာဆိုင်ဖွင့်ဖို့မလွယ်နိုင်ဘူးလို့ Be Cool ဆိုင်ပိုင်ရှင်မတ်ဝဝေတီခမ်းက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်။
အများကြီး online ဒီနည်းပညာပိုင်းကအရန်လိုအပ်တယ်ဟိုအရင်ခေတ်ကဆိုရင်ဒီမိဘလုပ်ရင်းကိုပြန်ပြန်ကြီးလုပ်တာဆိုရင်ဘလို့မှဒီလိုချစ်ချင်းကြီးသုံးနှစ်အတွင်းပေါ့နော်ဒါဆိုကျွန်တော်ဆိုင်သုံးနှစ်ပြည့်တာပေါ့နော်ဆိုင်ဖွင့်ပြီးသုံးနှစ်ပြည့်တာပေါ့အဲ့ဆိုတော့ဒီသုံးနှစ်အတွင်းကဘလို့မှဒီလိုဆိုင်ဖြစ်လာဖို့ဆိုတော့ဘလို့မှကျွန်တော်အရင်နည်းတော့မှဟိုပို့လင်းပြောမယ်ဆိုရင်အဲ့တော့ကအရင်နည်းလုံးဝတော့မရှိဘူးအဓိကဒီမိစေတောင်းနေတဲ့ဒီ online ကြောင့်မို့လို့ကကဒီလိုဖြစ်လာတာပေါ့နော်ဆိုတော့အရင်ကလုံးဝမရှိဘူးအရင်ကလုံးဝမရှိတဲ့သူကဒီလုပ်ငန်းကြီးတစ်ခုစိုင်းတစ်ခုကိုဆက်ဆက်ထောင်ပြီးစကြောညာပြီးတော့စပြီးထိုးပေါက်ဖို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ဘယ်လိုမှအဲမြန်ဆန်မမြန်နိုင်ဘူးပေါ့ဒါလို့အရင်ကြီးရှိတဲ့လုပ်ငန်းကြီးတစ်ခုစထောင်မယ်ဆိုရင်တော့မှကြောညာအောင်မယ်ဆိုရင်တော့မှဒီ online မပါသေးနဲ့တော့မမြန်နိုင်ဘူးပေါ့နော်ကျွန်တော်တို့ဆိုရင်ဒါအရင်ကြီးလည်းမရှိဘူးဒါပေမဲ့ကိုယ်စီတင်တာနဲ့မမြန်လုပ်မယ်ဆိုရင်ဒီ online အရင်ထိရောက်ပါရဲ့ဟုတ
် online ရဲ့ထိရောက်မှုကြောင့်အိတ်ခန်းထဲမှာတင်ကြောက်လက်ောက်တွေကိုကိုပိုင်ဒီဇိုင်းထွင်ပြီးလုပ်ငန်းစခဲ့ကြတာဖြစ်ပါတယ
်။ကျွန်တော်ဒီအိတ်ခန်းလေးထဲမှာဒီကိုအိမ်မှာနေရင်းနဲ့ကိုဒီမြောက်၊ဒီညမ်းမြောက်ရဲ့ဒီကလေးမြောက်ရဲ့နဲ့ဒီလေးယောက်နဲ့ရင်းကိုကျွန်တော်ကုမ္ပဏီကြီးလို့ကိုအထင်ခံရတယ်ပေါ့နော်။ကိုတက်တက်ရဲ့လုပ်နိုင်တယ်ဆိုကုမ္ပဏီကြီးလို့ကိုဟို online မှာစပြီးရောင်းလို့ရတယ်။နေရာတွေမလိုဘူး၊ဆိုင်ခန်းတွေမလိုဘူး။အရင်ကြီးအများကြီးမလိုဘူးနဲ့ဒီ online ဒီ fan design ဖြစ်နိုင်တယ်၊လုပ်ငန်းတစ်ခုဖြစ်နိုင်တယ်ပေါ့နော်။ဒီနည်းပညာပိုင်းအများလိုအပ်ပါတ
ယ်အဲ့လိုမျိုးအမားလိုမျိုးစီးပွားရေး online ပေါ်မှာလှုပ်ချင်တဲ့လူတွေအတွက်ဒီနည်းပညာပိုင်းကျွမ်းကျင်ဖို့အတွက်ကတော့ဘယ်လောက်လိုအပ်တယ်လို့ပြောနိုင်လဲရှင့်ဟ
ိုနည်းပညာပိုင်းကြာလား
ဟုတ်ပေါ့နည်းပညာနဲ့ပတ်သက်ပြီးကိုကအကျွမ်းတဝင်ရှိနေဖို့ဘယ်လောက်လိုအပ်လဲဒါမှမဟုတ်လဲတိတ်ပြီးတော့နည်းပညာတိတ်ကျွမ်းကျင်စရာမလိုဘူးခုနပြောလို့ Facebook ပေါ်မှာပဲ page ဖွင့်လိုက်ပြီးရင်လှုပ်နိုင်လားဘလို့အဲ့ဒါရောအမားဘလို့ပြောလို့ရလဲရှင့်
အဲ့လိုကတော့ကိုလိလာရင်လိလာတယ်လို့မျိုးကတော့လိလာကြတော့မကုန်ပေါ့နော်ဟုတ်ဒီဟာလေးဘယ်လိုကြောင်းရမလဲဘယ်လိုရရမလဲပြည်သူ့ policy ကဘယ်လိုထားထားတယ်ပေါ့နော်ဒီပုံလေးဆိုရင်ဘယ်လိုပုံလေးနဲ့တင်တင်ဘူးပေါ့နော်ဒီများပုံလေးရောမတင်တင်ဘူးပေါ့နော်ဒီကုမ္ပဏီရဲ့ brand ပုံလေးမျိုးမတင်တင်ဘူးအဲ့မျိုးရှိရပါဘို့ဟုတ်ကိုဒီကုမ္ပဏီကတည်းကတည်းကပူဆိုင်နေတယ်ဘယ်မျိုးနဲ့ကြောင်းရတင်တယ်ဘတ်ဂျက်ထားပြီးကြောင်းရတယ်ပို့ပြီးဖြောက်တာပေါ့
Facebook ပေါ်မှာကိုယ့်ရဲ့ page ကိုလူသိများအောင်ငွေပေးပြီးကြောင်းရနိုင်ပါတယ်ဒါပေမဲ့ငွေအကုန်မခံပဲလူသိများအောင်လုပ်နိုင်တဲ့နည်းကိုလည်းမတ်ဝဝေတိခမ်းကအခုလိုပြောပြပါရယ
်ဒေါ်လာနဲ့ကျော်ညာတဲ့ target ထက်ဆိုင်ရင်ဒီကုမန်းတွေကုမန်းတွေ reply လုပ်ချင်အားဖြင့်ဒီ post တွေပြန်ပြန်တက်တဲ့နည်းကိုတော့မှဒီ Facebook ကပုံထားရယ်ဆိုတော့ဒီကုမန်းတစ်ခုပြရတယ်ဒီ post တစ်ခုတက်လာရယ်ဆိုတော့ကျွန်တော်တို့ကဒီကုမန်းတွေပြန်ပြီး reply လုပ်ချင်အားဖြင့်ဒီ post ပြန်ပြန်တက်ပြီးကျော်ညာပြီးသားဖြစ်သွားတယ်နည်းပညာပိုင်းလည်းလေ့လာထားမယ်ဆိုရင်ပုံမြင်မှာပေါ့ဟုတ
် online banking စနစ်မတွင်ကျယ်သေးတဲ့မြန်မာနိုင်ငံမှာonline shopping လုပ်ငန်းတော်တော်များများက cash on delivery ဆိုတဲ့ငွေချေစနစ်ကိုအသုံးများကြပါတယ်။ဗန်စင်းဖွင့်နိုင်သူများတဲ့မြို့ကြီးတွေမှာတော့တချို့က online ပေါ်ကနေငွေအလွှဲပြောင်းလို့ငွေချေကြပါတယ်။ဒါပေမဲ့မှားထားတဲ့ပစ္စည်းကိုစီအရောက်ပို့ပေးတော့မှငွေသားနဲ့ငွေချေတဲ့စနစ်ကို online shopping လုပ်ကြသူတွေသုံးကြတာများပါတယ်။ပစ္စည်းမျိုးစုံကို online ပေါ်ကနေဝယ်ယူနိုင်တဲ့အတွက်အဆင်ပြေလွယ်ကူတယ်ဆိုတာကိုတော်တော်လေးသဘောပေါက်လာကြပုံရပါတယ်
။ကိုတခုချစ်စီလိုအပ်နေတာကိုအဲ့ဒီတော့တပ်သွားပြီးဒီတမျိုးကနားပေါ်ရဒီတမျိုးကိုပြေးဝယ်လိုက်မယ်ဆိုကျွန်တော်အချိန်ကြီးကအញ្ញန်းကိုအဆင်မပြေနိုင်ဘူးပေါ့နော်ဒီ online မှာကြည့်ပြီးတော့ဝယ်လိုက်တဲ့ဖြစ်တဲ့ကြောင့်မို့လို့ဒီခုပဲဖုန်းဆက်အခုမနေ့ကလာပို့ဆိုရင်ကိုလိုချင်တဲ့ပစ္စည်းချက်ချင်းရတယ်ဆိုတော့အញ្ញန်းအဆင်ပြေတယ်ပို့ပြီးတော့အချိန်နဲ့ကုန်တက်တာမယ်အလုပ်လည်းအများကြီးဖြစ်မယ်ပေါ့နော်
အစပိုင်းတော့ဆိုရင်ဗမာပြည်မှာဒီလို online shopping လုပ်ရတယ်ဆိုတော့လူတွေကစိတ်မချအောင်လေဆိုအခုနောက်ပိုင်းကျတော့ဒီလို online ပေါ်မှာဝယ်တဲ့လူတွေကစိတ်ချမှုဘယ်လိုရှိလဲအမဘယ်လိုမြင်လာလဲလူတွေတော်တော်လေးဒီ online ပေါ်မှာဈေးဝယ်တဲ့ culture တော်တော်လေးတိုးတက်လာပြီလားရှင်
တိုးတက်လာပါပြီဟုတ်တိုးတက်လာပါပြီဆို application တွေနဲ့ရောင်းနေရတယ်လည်းရှိရ website တွေနဲ့ရောင်းနေရတယ်ဒါပေမဲ့ဒီမြန်မာပြည်မှာတော့ website တွေကနေဝယ်တာစိတ်မရှိသေးဘူးပေါ့နော်ဒီ Facebook page ကနေတော့မှကျွန်တော်တို့ကဝယ်နေရတယ်မှာ၁၀ရောက်မှာ၁၀ရောက်ကတော့ဝယ်နေကြမဟုတ်ဘူးဆိုရင်တော့ email ပါလို့ရှင်းပြရတာပေါ့ပထမတစ်ခါတော့တော်တော်လေးတော့ရှင်းပြရတယ်တော်တော်လုပ်ရတယ်ပေါ့ပထမရင်းနေလို့ဒါပေမဲ့ကျွန်တော်တို့ဒီမှာဝင်ပြီးသွားရတဲ့သူတော်တော်များများကတော့ပထမတစ်ခါဝယ်ပြီးသွားပြီနောက်တစ်ခါဆိုရင်ရှင်းပြကြလည်းမလို့တော့ဘူးဘယ်လိုကိုပါပဲရောင်းရောင်းယူတယ်ဟုတ
် online ပေါ်ကနေပြီးတော့ပေါ့နော်ဈေးဝယ်ခြင်းတဲ့သူတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းစိတ်ချရအောင်ဟိုအလိမ်မခံရအောင်ဘာဖြစ်လို့ဆိုတော့ online မှာဝယ်တယ်ဆိုတာအပြင်မှာဝယ်တာနဲ့မတူပေါ့လေကိုကိုယ်ကလည်းမမြင်အောင်မကင်ကင်ကြည့်လို့လည်းမရတဲ့ပစ္စည်းမျိုးဖြစ်တာကြောင့်မလို့ဟိုဒီ online ကနေဈေးဝယ်ခြင်းတွေအတွက်ကိုဒီကိုဝယ်တဲ့ပစ္စည်းကစိတ်ချရအောင်အလိမ်မခံရအောင်လို့ဘယ်လိုမျိုးအမအနေနဲ့အကြံပြုနိုင်လဲရှင့်
ကျွန်တော်ကြံပေးနိုင်တယ်ဆိုကျွန်တော်တို့လည်းအခုချိန်ကြီးတော့ online နဲ့ဝယ်ရမလို့ဒီပါဘူးကိုလည်း online နေပေါ်ဝယ်ဖြစ်တဲ့ကြောင့်ဉာဏ်လေးလာတယ်ကြဒီ page တစ်ခုတည်းကိုဝင်ပြီးတော့အမြင်လေးလာတယ်ဥပမာ view file တစ်ခုဆိုနေ view file ကိုကြည့်တယ်ပြီးတော့ sign လေးတာရှိရတယ်ဆိုနေဒီ sign decoration အစားကိုလေးလာတယ်ဟုတ်သူတို့ဒီ customer ပေါ်ဘယ်လိုမျိုးစေတနာထားရလဲဆိုတော့ like ကြီးတင်တယ်ပြီးတော့ဒီ service ဒီဘယ်လိုပေးမြင်လဲဆိုရင်အောက်မှာစာလေးဓာတ်လေးနည်းနည်းပါဖတ်တင်တယ်ပြီးတော့ comment တွေလည်းဖတ်တင်တယ်ပေါ့နော်တရားနဲ့ပြတို့ဒီဝယ်နေတဲ့လူတွေဒီဘယ်လိုကြိုက်လားပြည့်ရက်ချက်ဒီမှာ page တစ်ခုမှဆိုလဲ review ထားရရှိရအဲ့ဒါလေးလည်း like ဆက်တင်ပါရပါတော့နော်အဲ့ဒါလေး like ဆက်တင်မယ်ပြည့်ရက်ချက်ဖြစ်စည်းလေးတွေ quality ဘာညာတိကျနေဆိုရင်လည်းအဲ video file လေးတင်ထားတယ်တချို့ video file လေးတင်ထားတယ် like video တွေတင်ထားတယ်ဆိုရင်စိတ်ချရစိတ်ချရဆိုတော့ဒီ location တွေရောတစ်ချက်ကြည့်တင်မယ်ပြည့်ရက်ချက် view ရှိလို့ထားလားဒါမှ post ခုမှ like တွေဘယ်လောက်ရှိနေလဲ comment တွေဘယ်လောက်ရှိနေလဲ review တွေဘယ်လောက်ရှိနေလဲအောက်မှာလည်း review တွေကကောင်းရလားအဲ့ဒါလေး like ရှိတယ်ပြီးတော့ဒီလုံငန်းစဉ်တွားလာလေးနည်းနည်းပါရှိနေတိတာပါရဲ့ဟုတ်အဲဒီမှာအဲစိတ်ချစကြဝယ်လို့ရပါတယ
် Big Cool Online Shopping လုပ်ငန်းရှင်မတ်ဝဝေတီခန်းဖြစ်ပါတယ်ရှင်ကိုယ့်ရဲ့စူးစမ်းအထောက်မှုရဲ့ယုံကြည်စိတ်ချရတဲ့ဝန်ဆောင်မှုရဲ့ online ရဲ့အကျိုးရဲ့ကြောင့်သူ့ရဲ့ online shopping လုပ်ငန်းကိုအချိန်တိုအတွင်းမှာအောင်မြင်မြင်တိုးချဲ့နိုင်ခဲ့တာဖြစ်တယ်လို့ပြောပါတယ်ရှင်
မစုံမြမတင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုကြာတာပတိနေ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့ဒဏ္ဍာရီအစီအစဉ်အစားဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းတူမီဒီယာ20 kHz 15.1139 လိုင်းတူမီဒီယာ25 kHz 11.83 လိုင်းတူမီဒီယာ32 kHz 9335တွေကနေပြန်လည်နားဆင်နိုင်ပါတယ်။အခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ခင်ဗျာ။
သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့စုံစမ်းစစ်ဆေးနေတာမှာနောက်သတင်းဘက်ကစပြီးအဓိကတပ်တွေထွက်ဆိုချက်တွေကိုအမေရိကန်လူထုတိုက်ရိုက်ကြားမြင်သိရှိခွင့်ရတော့မယ်လို့အောက်လူတော်ထောက်လိုင်းဆိုင်ရာကော်မတီဥက္ကဋ္ဌဒီမိုကရက်လူတော်မှအဒမ်ရှစ်ဖ်ကဗိုလ်တူးနေမှာပြောပါရယ်။အီရန်နိုင်ငံကဖော်ဒောင်းမြေအောက်နျူကလ িয়ার တပ်ပေါင်းပုံမှာရှိတဲ့ဘိုးခွာအား၃ဆက်တွေတဲကိုရေဒီယိုတပ်တိကျယူရီနီယံတန်းခွေထည့်သွင်းမှုဒီကနေ့ကြာသပတေးနေ့မှာစတင်တော့မယ်အကြောင်းအီရန်လူမျိုးစွမ်းရင်အဖွဲ့ AEOI ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးအီရန်နိုင်ငံ Tasnim သတင်းမှာဖော်ပြထားပါရယ်။အမေရိကန်ရဲ့ဒီရောက်ကြောင်သွေးဆိုင်ရာယာယီသဘောတူညီချက်တစ်ခုကိုသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတရှီဂျင်းဖင်တို့လက်မှတ်ရေးထိုးရေးကိစ္စမှာအချိန်နဲ့နေရာတမတ်ရွေးချယ်ရေးဆက်ပြီးဆွေးနွေးနေကြတာကြောင့်ဒီဇင်ဘာလအထိနှောင့်နှေးနိုင်ပွဲရှိတယ်လို့ထရမ့်အစိုးရဖွဲ့အကြီးတန်းတာဝန်ရှိသူတို့ကရိုက်ဒါသတင်းဌာနကိုပို့တူးနေကပြောပါရယ်အစည်းအဝေးလုပ်နိုင်ခြင်းနေရာကတော့လန်ဒန်ဖြစ်နိုင်တယ်လို့လည်းပြောပါရယ်ဥရုယာတီဆိုင်ရာပါရီသဘောတူညီချက်ကနေတရားဝင်နှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့ကကြေညာလိုက်အပြီးနောက်တည့်မှာပဲတိပ္ပံပညာရှင်11,000ကျော်ကဥရုယာတီပြောင်းလဲမှုနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေတရက်ကြေညာလိုက်ပါတယ်ခင်ဗျာ
။ကျတဲ့ပတိမနက်ခင်းထိတ်တဲရောက်နေတဲ့မြန်မာဒေသတွင်းနဲ့နိုင်ငံသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးကြတာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမိုက်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ဒရစ်စမစ်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲမထော်ပါ။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကို line to meter second kilohertz 1683 line to meter second kilohertz 15963 line to meter 25 kilohertz 11965တို့ကနေအသံလွှင့်မှာပေးပါဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.